Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အစံရဲ့2024ခုနှစ်ဇန်နဝါရီလ29ရက်သတင်းလာနေမနက်ခင်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ30 49နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလာပါ
။ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်များကုညီရေးအတွက်ရမုံငွေချက်ချင်းပြန်လည်ထည့်ဝင်ကြဖို့ကုလသမဂ္ဂတွင်မှုချုပ်ကတင်းဦးနေနေမှာတောင်းဆိုပါတယ်။နီးပြည်ရဲ့ပိုင်းဆိုင်ရာပူပေါင်းစွမ်းရည်နဲ့ပုံကျူးစီးပွားကာကွယ်ရေးပို့ပြီးတော့ခိုင်မာအောင်လုပ်ဖို့မြောက်ကိုရီးယားနဲ့တရုတ်တဘောတူလိုက်ကြတယ်လို့မြောက်ကိုရီးယားဘက်ကကြေညာပါတယ်။မြန်မာနိုင်ငံမှာတော့ငြင်းငြင်းရရှိရေးနဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုပေးဖို့ဗိုလ်ဟမ်းမင်းကြီးကနေပြီးတော့တနင်္ဂနွေနေ့မှာပန်ကြားတိုက်တွန်းပါတယ
်။အခုလိုသတင်းတွေအပြင်တဝဲမြို့နယ်တွင်စစ်ကောင်စီစခန်းကို KNU သိမ်းယူလိုက်တဲ့အခြေအနေနဲ့နေဦးတော်လိုင်းရဲ့အရှိန်ဟုန်းနဲ့ဆက်ဆံနေတဲ့နိုင်ငံတကာထောက်ခံမှုအကြောင်းတွေကိုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာတင်ဆက်သွားမှာပါ။နောက်ထပ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျဲမတ်စုမြန်မာပြည်မှပေးစာနဲ့ထူးခြားဆန်းမြသတင်းများစတဲ့အစီအစဉ်တွေကိုလည်းကြည့်ရှုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖြန်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင
်။ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်များကုညီဌာန UNRWA အတွက်ရန်ပုံငွေကိုချက်ချင်းပြန်လည်ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။အစ္စရေးကအောက်တိုဘာ9ရက်ကတိုက်ခိုက်ခဲ့ရမှာကုလသမဂ္ဂဒုက္ခသည်ကုညီဌာနကဝန်ထမ်းဒရာဇင်လောက်ပါဝင်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးနေစဉ်အတွင်းဂါဇာကဆက်ရှောင်ဒုက္ခသည်တွေအတွက်အကူအညီလိုအပ်နေတယ်လို့မစ္စတာအန်တိုနီယိုကူတရက်စ်ကပြောကြပါတယ်။ဆွဆွဲထားတဲ့အတိုင်းဟုတ်မှန်ခဲ့ရင်သူတို့ဟာရာဇဝတ်ကြောင်းနဲ့တရားစွဲခံရနိုင်တယ်လို့အတွင်းမှုချုပ်ကကြေညာချက်မှာပြောပါတယ်။ဝန်ထမ်း9ယောက်ကိုချက်ချင်းအလုပ်ကထုတ်လိုက်ပြီးတယောက်ကသေဆုံးသွားခဲ့ပြီးဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်။တခြားတယောက်ဘသူပဲဝါဆိုတာကိုဖော်ထုတ်နေစေဖြစ်တယ်လို့ပြောပါတယ်။ပါလက်စတိုင်းဒုက္ခသည်ကုညီဌာနရဲ့နှစ်စဉ်ဘတ်ဂျက်ကဒေါ်လာ3,600ရှိတာပါ။အဆိုပါသတင်းကြောင့် American, Australia, Britain, Canada, Germany, Italy, Finland, Netherlands နဲ့ Switzerland နိုင်ငံတို့ကအကူအညီတွေကိုဖြတ်တောက်လိုက်တာပါ။ UNRWA ကိုပေးတဲ့ရန်ပုံငွေကဂါဇာပြည်သူတွေစီကိုမရောက်ရှိမဲ့အစားဟာမတ်စီကိုပဲပြောက်ရောက်ရှိသွားနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးသံမကြီးဂျီလက်အာဒန်ကတော့ပြောပါတယ်ခင်ဗျာပင်လယ်ညီကိုဖြတ်သွားကြတဲ့ဂုံတင်သင်းမောတွေပေါ်ဟူသည်စစ်သွေးကြွတွေကတိုက်ခိုက်နေတာရပ်သွားအောင်အီရန်ကိုတရုတ်ကဖိအားပေးရေးဆွေးနွေးခဲ့တာမအောင်မြင်ခဲ့ဘူးလို့အမေရိကန်ကပြောလိုက်ပါတယ်အမေရိကန်မျိုးသားလုံးချုံရေးအချမ်းပေဂျိတ်ဆူလီဗန်ကတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီနဲ့တောက်ကြဆနေနေရတွေ့ဆုံခဲ့ရမှာအခုလို့ဆွေးနွေးခဲ့တာဖြစ်ပေမဲ့တရုတ်ကအီရန်ပေါ်သူရရှိထားတဲ့စီးပွားရေးဩစာကိုအသုံးပြုလို့မရဘူးလို့အမေရိကန်ဆွေးအကြီးရန်ဒါဝင်ရှိသူကပြောပါတယ်မစ္စတာဂျိတ်ဆူလီဗန်ရဲ့စနေနေ့ကအစည်းအဝေးကြောင်းမေးမြန်းရမှာအခုလိုပြန်လည်ဖြေကြခဲ့တာပါဒီကိစ္စအီရန်ကိုပြောခဲ့တယ်လို့တရုတ်ကပြောပေမဲ့ထိရောက်ပါမလားဆိုတာကိုတော့စောင့်ကြည့်ရပါဦးမယ်လို့အဆိုပါတာဝန်ရှိသူကဆိုပါတယ်စနေနေ့အစည်းအဝေးဟာပွင့်လင်းအတိတ်ပဲရှိအကျိုးရှိတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပေမဲ့ဘီလန်ဒီကိစ္စကိုတော့တီးကြပြောဆိုမထားပါဘူးမြောက်ကိုရီးယားရဲ့နျူကလ িয়ার အစည်းအဝေးရုရှားနျူကလ িয়ার ယူကရိန်းစစ်မှာရုရှားကိုပံ့ပိုးမှုနဲ့တောင်ကိုရီးယားနဲ့တင်းမာတဲ့ဆက်ဆံရေးတွေကိုလျှော့ချဖို့တရုတ်ကမြောက်ကိုရီးယားပေါ်ဖိအားပေးရေးဆွေးနွေးခဲ့တာကလည်းဘာမှအပြုသဘောမဆောင်ခဲ့ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောကြပါတယ်။နီးပြည်ပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့ဘုံချိုးစည်းဝါးကာကွယ်ပုံမခိုင်မအောင်လုပ်ဖို့မြောက်ကိုရီးယားနဲ့တရုတ်တို့သဘောလူလိုက်ကြတယ်လို့မြောက်ကိုရီးယားနိုင်ငံတော်ပိုင်း KCNA သတင်းဌာနကစနေနေ့ကပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးချိုဆွန်ဟွေးနဲ့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးဆွန်ဝေတောင်းတို့ပြုံးရမြို့မှာတောက်ကြနေကတွေ့ဆုံခဲ့ကြဆဲမှာအခုလိုသဘောတူလိုက်ကြတာဖြစ်တယ်လို့ KCNA ကပြောပါတယ်။မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးပတ်မြောင်ဟိုနဲ့တွေ့ဆုံတော့ကလည်းအစ်စ်အားလုံးမှာပုံမုံနဲ့ရှိုင်းစွာမဟာဗျူဟာကြကြဆက်သွယ်ဆက်ဆံမှုဂတိကဝတ်ပြုခဲ့ကြတယ်လို့တရုတ်ကတောက်ကြနေကထုတ်ပြန်ပါတယ်။နိုင်ငံငါးစက်ကနေတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးဟာကြာတာပရိနေကပြုံးရမ်းကိုရောက်ရှိလာခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားတို့ကိုပို့ပြီးထိတ်တဲရင်ဆိုင်လာတဲ့အချိန်မှာမြောက်ကိုရီးယားကတရုတ်နဲ့ခုလိုတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမြောက်ကိုရီးယားပေါ်ပိတ်ဆို့အရေးယူတာပေါ်အရင်ကသဘောတူခဲ့ကြပေမဲ့2018ခုနှစ်ကတည်းကတရုတ်နဲ့ရုရှားတို့ကအဲ့ဒီလိုအရေးယူဖို့ညှင်းဆိုခဲ့ကြတာပါ။
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့မနေ့ခင်းသတင်းတွေကို VOA ရုပ်သံကနေဆက်လက်ချင်းညာနေတာပါမြန်မာနိုင်ငံမှာငြိမ်းချမ်းရေးရှိဖို့အတွက်ပုတ်ရဟမင်းကြီးကတနင်္ဂနွေနေ့ကပန်ကြားလိုက်ပါတယ်
။ Hanno preso il posto del sorriso che caratterizza la popolazione del Myanmar.
မြန်မာပြည်သူတွေရဲ့ဝိသေသအပြုံးနေရာမှာလက်နက်အသံတွေနဲ့နာချင်းငိုညီးတံတွေကနေရာယူခဲ့တာ3နှစ်တာရှိခဲ့ပါပြီ။ချက်စီးလက်နက်တွေကိုလူသားမျိုးနွယ်နဲ့တရားမျှတမှုကြီးထွားလာနိုင်ရေးအတွက်လက်နက်ကိရိယာတွေဖြင့်အသွင်ပြောင်းမှုတချို့မြန်မာခရိယံဖုံးတော်ကြီးတွေကတောင်းဆိုခဲ့ကြတဲ့အထက်မှာသူလဲအတူလက်တွဲတောင်းဆိုလိုက်ပါတယ်လို့ပုံရမ်းမင်းကြီးကပြောကြပါတယ်။ငင်းကြီးရခီးစင်တစ်ခုဖြစ်ပြီးပအဝင်ပတ်သက်တဲ့အဖွဲ့အားလုံးဆွေးနွေးညီနိုင်ရေးခြေလှမ်းကိုလမ်းကြဖို့ပန်ကြားလိုတဲ့အကြောင်းတဦးနဲ့တဦးနားလည်ကြစေလိုကြောင်းဒါမှသာမြန်မာနိုင်ငံဟာညီကိုမောင်နှမတွေယင်ကြားစေနိုင်တဲ့ပန်းတိုင်ကိုရောက်ရှိမှာဖြစ်တယ်လို့ပုံရမ်းမင်းကြီးကပြောကြားသွားခဲ့ပါတယ်။လူသားချင်းစာနာထောက်ထားရေးအကူအညီတွေခွင့်ပြုဖို့လည်းပူရမင်းကြီးကပန်ချသွားခဲ့ပါတယ်တရင်းကနေနေ့ကဗာတီကန်စိန့်ပီတာကြီးမြန်မာလောက်တဲ့အများပြည်သူဝိပုစုတော်မွေမှာပူရမင်းကြီးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ပရိဒတ်ဒုံးကြီးစွာကြီးကိုတိုးမြင့်ပေးနိုင်တယ်လို့အနောက်နိုင်ငံတွေကပြောတဲ့ဂျိုးထုသုံးလုံးကိုအာဂတာထဲတွတ်တင်လိုက်တယ်လို့အီရန်နိုင်ငံကတရင်းကနေနေ့ကကြေညာလိုက်ပါတယ်အဒီလိုလွတ်တရားမှာဂျိုးထုသဲဆောင်သွားခဲ့တဲ့ Seamok Rocket ဒုံးမြန်ကိုအောင်မြင်စွာအသုံးချခဲ့တယ်လို့လည်းအီရန်နိုင်ငံဘက်သတင်းဌာန IRNA ကပြောပါတယ်စီမော့ဒုံးမြန်ကိုအရင်က5ချိန်ကြိုးစားခဲ့ရမှာ5ချိန်လုံးဇက်တိုက်မအောင်မြင်ခဲ့ပါဘူးမာရအမည်ရှိဂျိုရုဟာသူ့တေသဂျိုရုဖြစ်ပြီးကေဟာနဲ့ဟာတက်ဂျိုရုတွေကတော့ GPS နဲ့ဆက်သွယ်ရေးနာနိုဂျိုရုတွေဖြစ်တယ်လို့ IRNA သတင်းကဆိုပါတယ်အီရန်ကအခုလိုဂျိုရုပြစ်လွတ်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုအာဃာတဖြစ်ပြီးနျူကလ িয়ার လက်နက်တွေသဲဆောင်နိုင်တဲ့ပယ်ဒိန်းတဒုံးကြီးအစီအစဉ်ကိုမလုံဆောင်မှုအမေရိကန်ကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့အီရန်ရဲ့ပယ်ဒိန်းတဒုံးကြီးအစီအစဉ်နဲ့ပတ်သက်လို့ဂူလာသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုကပြီးခဲ့တဲ့အောက်တိုဘာလမှာတက်တန်းကုန်ဆုံးသွားခဲ့ပြီးပါပြီ။ဂါဇာကမ်းမြောင်မှာအစ္စရေးဟာမတ်စစ်ပွဲနဲ့ဆက်ဆက်ပြီးအရှေ့လယ်ပိုင်းဒေသတင်းမာလာချိန်မှာအီရန်ကအခုလိုပြစ်လွတ်လိုက်တာလည်းဖြစ်ပါတယ်။ဘဝပဝင်းကျင်တဲ့စီဝါရေးမူဝါဒတွေကိုပြီးမြောက်အောင်ဆောင်ရွက်နိုင်မှုရင်းဆိုင်နေရတဲ့တရားရုံးအမှုတွေကိုကျော်လွှားမယ်လို့ဘင်္ဂလားဒေ့ရှ်ကနိုဘယ်ဆုရှင်မိုဟာမက်ယူနုတ်ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။6လပြည့်တာအတွက်ယူကန်ဝန်ရမှာတရားဝင်အမကပေးလိုက်ပြီးတဲ့နောက်အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့မစ္စတာယူနုတ်ကတရားရုံးအပြစ်ပတ်မှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့တာပါ။ကျွန်တော်တို့အိမ်မက်ကကဘာဖန်တီးဖို့ပါလို့နိုဘယ်ငင်းကြီးဆုရှင်ကဆိုပါတယ်။သူကိုဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလူခွင့်ရေးအဖွဲ့တွေကအစိုးရကိုဝန်ဝန်ဖန်ပြစ်တင်ခဲ့ကြတယ်လို့ဒီအမှုဟာနိုင်ငံရေးစင်ကွက်တာဖြစ်တယ်လို့လည်းသူ့ကိုထောက်ခံကြသူတွေကတော့ပြောကြပါတယ်။မစ္စတာယူနုဟာအလုံသမားဥပဒေနဲ့ညှိစိုးနေလို့အစိုးရကဇန်နဝါရီလ1ရက်နေ့မှာဆွဲဆိုခဲ့တာပါ။မစ္စတာယူနုဟာအမှုပေါင်း190ရင်းဆိုင်ရပွဲရှိတယ်လို့ရှေ့တွေတွေကပြောဆိုကြပါတယ်။မစ္စတာယူနုကတော့သူဘာမှအမှားမကျူးလွန်ခဲ့ဘူးလို့ဆိုလိုက်ပြီးကာဗိုထုတ်လုပ်မှုအလုံးလက်မဲ့နဲ့စီးရဲမွဲတည်မှု3-3လုံးဖြစ်ရေးကိုဆောင်ရွက်နေတာဖြစ်တယ်လို့ပြောပါတယ်။ပစ္စမတက်တန်ဝင်ကြီးချုပ်တာဝန်ယူခဲ့တဲ့ဝင်ကြီးချုပ်ဟာစီနာကတော့မစ္စတာယူနုပေါ်အကြိမ်ကြိမ်ထိုးနဲ့တိုက်ခိုက်ခဲ့တာပါ
次回のメディアペイタン要庭類を運転満タン陳謝してらばしん。VOA アメリカン隊へ庭林来ね目線シーズン類を目ね6ナイやね9ナイティラインドメーター3249ラインラメーター190あ辺 VOA や Facebook ね YouTube とまれてびゃいね投れねらしてばれ。အပတ်စဉ်အစီအစဉ်တွေမတင်ဆက်ခင်တပွဲမျိုးရင်းကစစ်ခေါင်းစီစခန်းကို KNU သိမ်းယူလိုက်တဲ့အခြေအနေအရင်ဆုံးကြည့်ကြရအောင်ပါ။ကရင်ပြည်နယ်အတွင်းမှာစစ်ခေါင်းစီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်တွေတိုက်ပွဲတွေဆက်ဖြစ်နေပြီးတော့တနင်္လာရနေ့တိုင်းတပွဲမျိုးနယ်အတွင်းမှာတော့စစ်ခေါင်းစီရဲ့ကြောက်ထုတပ်စခန်းကိုကရင်အမျိုးသားအစီအယုံတပ်မဟာ၄တပ်မဟာ၆နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတရက်ပိုင်းမှာပဲဝင်ရောက်သိမ်းပိုက်ခဲ့ပါတယ်။တဟာတနင်္လာရီတိုင်းအတွင်းမှာ KNU ကပထမအုပ်ဆုံးစခန်းသိမ်းခဲ့တယ်လို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတ ိုက်ပွဲဆက်ဖြစ်နေတယ်လို့တနင်္လာရီတိုင်းဒဝဲမြို့နယ်အတွင်းကကြောက်ထုတပ်စခန်းကိုပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်ကဝင်ရောက်သိမ်းပိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကတပ်သား10ခန်းလောက်ထိခိုက်သေးဆုံးတာတွေရှိခဲ့တယ်လို့စစ်လက်နက်အများအများသိမ်းဆည်းရမိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ
်။အဲဒီတနေ့ဘက်မှာတော့ကင်ယူကနဲ့ PDF တွေပူပေါင်းတပ်ဖွဲ့တွေပါနော်။အဲစခန်းတစ်ခုကိုတင်းလိုက်တာတော့ရှိတယ်။အတမလေးပါနော်ဟုတ်တယ်။အဲဒီကစခန်းကိုဥမာ PDF နဲ့ပူပေါင်းပြီးတော့ဟိုတန်းကြီးကတမလေး KNL တမလေးနဲ့ပူပေါင်းတိုက်တဲ့ကျောက်ထုစခန်းကိုတင်းတိုက်နိုင်ရဲ့တော့ဟောစစ်သားအယောက်20လောက်ပြည်တယ်။ဟောဒီကောက်စနက်တွေလည်းပါတယ်။စခန်းတင်းနေဆိုတော့စနက်တွေလည်းရခဲ့တယ်ဟုတ်တယ်။
ပန်ချောင်းဒေသရှိကံယိုရန်ဒေသတိုင်းစစ်ဌာနချုပ်လက်အောက်ခံခလိုက်ရ293ခြေကုပ်ယူတပ်ဆွဲထားတဲ့စခန်းကိုတိမ့်ပိုက်ခဲ့ရမှာစစ်ကောင်စီဘက်ကလူကြီး10ခန်းလောက်တေဆုံးပြီး9ယောက်အရှင်ဖမ်းမိတယ်လို့လက်နက်တွေလည်းတိမ့်ပိုက်နိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ် KNU တပ်မ4နဲ့တပ်မ6လက်အောက်ခံတပ်တီပူးပေါင်းတက်ခဲ့တာဖြစ်ပြီးဒါဟာတပ်မ4နဲ့မြေမှာ KNU အနေနဲ့ပထမဆုံးအကြိမ်စခန်းသိမ်းခဲ့တာဖြစ်ပါတယ်ဇန်နဝါရီလ28ရက်နေ့ကတော့ကော့ကရိတ်မြို့နယ်ထဲမှာနှစ်ဖက်ထိုးစစ်ဆင်ဖို့အတွက်ပြင်ဆင်နေတယ်လို့စစ်ကောင်စီဘက်ကတော့လက်နက်ကြီးတွေပစ်ခတ်နေတာကြောင့်ဒေသခံတွေလည်းဘေးလွယကိုထွက်ပြေးနေရပါတယ်။ထိုးစစ်လုပ်ဖို့အတွက်စစ်တပ်အင်အားကတိုးချဲ့လာတာရှိတယ်လို့လည်းဆက်ပြောပြပါတယ်။ဟုတ်ကဲ့
သူတို့ကတော့ထိုးစစ်ဆင်ဖို့လို့ပြင်နေတယ်ဒီနေ့ဆိုလည်းနှစ်ဖက်ကြီးနေမဆိုလည်းကားဆယ်စီးနေပါတော့စစ်သားအကြီးပေါ့စစ်သားကြီးအိမ်ဒူးကနေထွက်လာပြီးတော့အိမ်အဲဒီကနေထွက်လာပြီးတော့ဒီအပေါ်ဘက်ကိုတက်လာတာပေါ့နော်။ဒါဟိုရောက်သွားလဲဒုစရတော့ကျွန်တော်တို့အရင်ဆိုင်မျိုးရင်းမှလည်းအရင်ဆိုင်ကလည်းကျန်တဲ့နေစစ်စခန်းတွေကိုလည်းအားလုံးရင်ဆိုင်ထားတာဆိုတော့ရှိပါ့။ဟုတ်ကဲ့ဒီကမာလာနေဆိုတော့ဒီကြီးကြီးဒီဘောပြတ်သွားလဲရတယ်မရှိဘူး။တမ6ပွဲလမ်းမှာအနည်းငယ်ဤတိုင်းဤဘာတိုက်ပွဲဆက်နေဟုတ်ကဲ့
။ဇန်နဝါရီလ28ရက်နေ့ကတော့ KNU တပ်မ6ထိန်းချုပ်ရာနေရာတွေကိုစစ်ကောင်စီဘက်ကလေတောင်းတိုက်ခတ်မှုတွေလုပ်ခဲ့ရမှာဘုံအလုံးကြီးတရာကျော်လောက်ကျဲချခဲ့တယ်ဆိုပြီးပူပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။တနင်္လာနေ့တိုင်းဘက်ကစစ်တပ်တစခန်းတစ်ခုကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။
ခုတော့ယူကရိန်းနိုင်ငံထက်ကထူခြားတဲ့ဘုံခိုခြင်းတစ်ခုအကြောင်းကြည့်ကြရအောင်ပါ။ Kiev ဒေသထဲမှာရှိတဲ့စာသင်ကျောင်းလေးမှာစေတနာဝန်ထမ်းတွေကကလေးတွေအတွက် Hobbit ရုပ်ရှင်ထဲကအိမ်ပုံစံလေးနဲ့တူတဲ့ဘုံခိုခြင်းလေးဆောက်ပေးပါတယ်။အရင်ကျောင်းလေးကတော့ရုရှားတွေစာသင်ကျူကျော်ချိန်မှာဘုံနံကြောင့်ပျက်စီးသွားခဲ့ပါတယ်။ဒါကိုပရဟိတသမားတွေကကျောင်းပြန်ဆောက်ပေးတဲ့အခါမှာဘုံခိုခြင်းကိုပါတည်ဆောက်ခဲ့တာပါ။ Kiev မြို့တော်ကနေ Lisa Backlet တင်ပြပို့ထားတာကိုကုစောမိုးကျော်ပြောပြထားပါတယ်။
2022ခုနှစ်ဖေဖော်ဝါရီလရုရှားကျူးကျော်စစ်စတင်ချိန်မှာကီးဖ်မြို့တော်အနီးကဒီကျောင်းလေးဟာဘုံးတံကြောင့်ပျက်စီးခဲ့ရပြီးလွန်ခဲ့တဲ့6လကမှပြန်လည်ဖွင့်လှစ်ခဲ့တာပါ။ကျောင်းဆရာမကြီးနာတလီယာရော့ချ်ကအခုလိုပြောပါတယ
်။ Прилёты были в стены, буки, школы. Биля школы было здесь до 15.
ခေါင်းမိုးနဲ့နံရံတွေပျက်စီးကုန်ပါတယ်။ကျောင်းရဲ့အရှေ့ပိုင်းဝင်ပေါက်ဟာလုံးဝပျက်စီးသွားတာပါ။ကျောင်းနားမှာဘုံးစံတွေအမြောက်ဆံတွေကျခဲ့တဲ့အတွက်ကျင်းကြီးတွေက15ခုလောက်ဖြစ်သွားပါတယ်။ February 23ရက်နေ့ကပါ။စာသင်နေတုန်းအချိန်ကြီးမှာကိုဖြစ်တာပါ။ကျမငိုခဲ့ရပါတယ
်။ဒီဒေသရုရှားလက်ကနေပြန်လည်လွတ်မြောက်လာတဲ့အခါ Gardon Prahita အသင်းရဲ့စေတနာဝန်ထမ်းတွေကကျောင်းကိုပြန်ဆောက်ဖို့စီစဉ်ခဲ့ပါတယ်။ပထမတော့ကျောင်းရဲ့ခေါင်းမိုးတွေကိုပြင်ဆင်ဖို့စီစဉ်ခဲ့တာပါ။ဒါပေမဲ့တကဘာလုံးကအလူရှင်တွေရဲ့အကူအညီနဲ့တကြောင်လုံးကိုပြန်ဆောင်နိုင်ခဲ့ပါတယ်။ Gardon အသင်းကိုထူထောင်ခဲ့သူ Alexander Kegel ကအခုလိုပြောပါတယ
်။ Warsaw Wymoga взагалі що чому ми зробили тому що без укриття
အခုကဘုံခုခြင်းမပါရင်ကျောင်းတွေပြန်ဖွင့်ခွင့်မပေးတဲ့အတွက်ကလေးတွေအတွက်ဘယ်လိုဘုံခုခြင်းကောင်းကောင်းလေးစောင့်မလဲလို့စပြီးစဉ်းစားပါတယ်။ဘုံခုခြင်းဟာတင်းငယ်ပြီးတော့မြေအောက်မှာဖြစ်ဖို့လိုပါတယ်အခန်းချင်းလေးတစ်ခုလိုပါပဲပထမဦးဆုံးဆက်ဆက်စဉ်းစားမိတာကတော့ Hobbit ဆိုတဲ့လူပုလေးတွေနဲ့သူတို့ရဲ့အိမ်တွေပါပဲ
ခြေတင်းပေါက်တွေအဝင်တကားအဝိုင်းပုံစံတွေကိုပုံတူအတုတွေစောက်လုပ်ပါတယ်နိုင်ရန်ဒီပေါ်မှာပုံတွေဆွဲပါတယ်ဒီဘုံကိုချင်းဟာ The Hobbit ရုပ်ရှင်တွေကအိမ်ကလေးနဲ့တပုံစံနဲ့ဖြစ်လာပါတယ်အထူးသဖြင့်တော့ကလေးတွေကကြိုက်ကြပါတယ်လေကြောင်းအချက်ပေးအော်အော်ံကြားရတဲ့အခါကလေးတွေကဘုံကိုချင်းနဲ့ပြေးဝင်ဖို့မကြောက်ကြတော့ပါဘူး။ကြ Chao Siamaji Natalia Rochka akulu pyo bare.
Так, це зменшує травму психологічну, тому що уявіть собі, дитинка заходить
ді бонхо чен понсан чао. Клірія сейпан сая пізі муре го ёча сіра га ро аман ба бе. Тру твє данаї де га інглі де го вен я далу ба бе. Клі тяо ма мнго ба у. Бе клі тяо га ма амі сі тоа ме сура мьо го ма пьо ба у.
ဒီအရဒေတာမှာလေချောင်းရံအချက်ပေးဩဝါဒဟာမကြာခဏကြာရပါတယ်ကလေးတွေအတွက်တော့အလေးအကျင့်ရနေပါပြီဩဝါဆွဲသံကြာရင်အဝတ်အစားတွေဝတ်အရေးပေါ်ပစ္စည်းအိတ်တွေယူပြီးဘုံကိုကျင်းနဲ့သွားကြရပါတယ်ကျောင်းသူကလေးပိုလီနာကအခုလိုပြောပါတယ
်
လေချောင်းအချက်ပေးဩဝါဆွဲသံကြာရင်ဘုံကိုကျင်းတဲ့သွားရမှာပါလို့သူကပြောတာပါမခေလိုကလည်းအခုလိုပြောပါတယ
်ဇတကခတိန်ကနူဗလီစင်ဘိုတမ်လီစ
ဘုံကိုကျင်းလေးဟာတစ်တော့ဦးထဲကအင်္ဂလိပ်လိုပါပဲကြောက်စရာမကောင်းတော့ပါဘူးလို့သူကပြောတာပါမိရာကတော့အခုလိုပြောပါတယ
်ချကိုင်းမော်ဝစ်ဘေးပါဝစ်ချလက်တ
ရဘောဟိုဆွဲတဲ့အချိန်ဆိုဒီမာလာပြီးထိုင်နေရပါတယ်လို့သူကပြောသွားတာပါဒီဘုံကိုကျင်းကအမြင်ကောင်းရုံမဟုတ်ပါဘူးလုံခြုံမှုရှိပြီးအတွင်းပိုင်းမှာလည်းတက်တောင့်တက်တာနဲ့အဆင်ပြေပါတယ်ဒီဘုံကိုကျင်းဆောက်တဲ့ဂါတွန်အဖွဲ့ကအော်လက်ဆန်ဒါခေခေကအခုလိုရှင်းပြပါတယ
်ပီယိုတိုလက်တို့စကီကီနူဒိုရိုဂနာတိုဆူဒဝက်စတနာမာနီတိုလက
်ဒီအတွင်းပိုင်းမှာအထူးစီမံထားတဲ့အင်တာလည်းရှိပါတယ်အပူပေးဆက်နဲ့အင်တာနက်လည်းရှိပါတယ်အရေးပေါ်အချိန်အကြာကြီးနေရမယ်ဆိုရင်လည်းကလေးတွေအတွက်တောက်ရည်နဲ့မုတ်တွေလည်းရှိပါတယ်ဘုံကိုကျင်းကိုလည်းအပြင်ကနေကွန်ကရစ်နဲ့လုပ်ထားပါတယ်ထွက်ပေါက်နှစ်ခုရှိပါတယ်
အလစနာကီကေကတော့စစ်တီပြီးဆုံးသွားရင်ဒီဘုံကိုကျင်းလေးကိုအမှုပညာဖန်တီးတဲ့အခန်းလေးအဖြစ်ပြောင်းလဲပြင်မယ်လို့ဆိုပါတယ်။ဒီအချိန်ဟာလည်းမကြာမီပဲရောက်လာတော့မယ်လို့သူကမျှော်လင့်နေပါတယ်
။ခုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ဖက်ဆက်ကြရအောင်ပါ။ဆစ်အာဒါသိမ်းမှုကိုစန့်ကျင်တဲ့တော်လိုင်းရေးမှာစစ်ကောင်စီကစစ်ရဲအရကြာရှုံးနေတယ်ဆိုတာအမေရိကန်အပါအဝင်နိုင်ငံတကာကလက်ခံလာနေတာတွေ့ရကြောင်းအမေရိကန်ပြည်ထောင်စုကိုခိတရောက်ရှိနေတဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါရယ် NUG ကိုမြန်မာအစိုးရအဖြစ်အမေရိကန်ဘက်ကတရားဝင်အသိမှတ်ပြုနိုင်ခြင်းရှိမရှိဝန်ကြီးဒေါ်စင်မအောင်ကို VOA စတူဒီယိုမှာမိုင်းအင်ဂျင်နီကတွေ့ဆုံမေးမြန်းထားပါရယ်
ရမယ်ဆိုလို့ရှိရင်ပေါ့အဓိကနှစ်ပိုင်းပေါ့เนาะအထူးသဖြင့် American အစိုးရနဲ့ဆက်ဆံရေးမှာလက်ရှိ NUG ဥဆောင်ပြီးတော့ဒီခုခံတော်လှန်ရေးပေါ့เนาะအခုဆိုရင်နေမြေတွေတော်တော်များများကိုလည်းဒီ NUG ဥဆောင်တဲ့ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့တွေတိမ့်ပိုက်လာနိုင်တဲ့အခြေအနေတွေပေါ့လေအဲ့ဒီပုံမှာ American အစိုးရရဲ့သဘောထားဘယ်လိုတွေ့ရလဲရှင
်အဓိကတော့ဟိုစီရေးအရာဒီစစ်ကောင်စီကဘလို့မှပေါ့เนาะလူထုခုခံတွန်းလှန်စစ်မှာကြာရှုံးနေရဆိုတာကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကပို့ပြီးတော့သဘောပေါက်လာကြတယ်။အဲ့တော့တစ်ဖက်မှာလည်းပဲ CA agenda ပြီးရင်ကျမတို့မှာဘလို့နိုင်ငံရေး agenda ရှိတယ်လဲဆိုတော့မိကွန်းနေတော့နိုင်ငံတကာမှာဖြစ်ပါတယ်။ဆိုတော့အမေရိကန်ပြည်ထောင်စုအနေနဲ့လည်းပဲဒီမိကွန်းကိုဟိုကျမတို့အပေါ်မှာတော်တော်လေးထုတ်လို့ရှိပါတယ်ပေါ့နော်။ဆိုတော့အဓိကတော့ပြောရမယ်ဆိုလို့ရှိရင်ပို့စိတ်ဝင်စားလာတယ်။ဒါပေမဲ့ဒီတော်လှန်ရေးအလွန်ကာလမှာကျမတို့ political agenda political roadmap ဘယ်လိုပုံစံမျိုးရှိလဲဆိုတော့အဲတိလို့စိတ်ပေါ့လေ။ဒီမိကွန်းမျိုးကိုတော့ကျမတို့အမေရိကန်ပြည်ထောင်စုဘက်ကမကြာခဏမေးလို့ရှိပါတယ်။
ဒီမကြသေးခင်ကပဲပေါ့နော်အမေရိကန်နိုင်ငံသားကြီးဌာနကနေပြီးတော့သူတို့အစီရင်ခံစာအကြံဖက်ဒီအဖွဲ့အင်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုထုတ်ပြန်တဲ့အခါမှာသူတို့ဒီ NUG တို့ PDF တို့ကိုအကြံဖက်အဖွဲ့ဆိုပြီးတော့သူတို့ဒီနောက်ဆက်တွဲအစီရင်ခံစာထဲမှာနောက်ဆက်တွဲ information အနေနဲ့သူတို့ပါသွားတဲ့အပေါ်ကိုသူတို့ပယ်ဖြတ်ပြီးတော့ဒါသူတို့ရဲ့အမေရိကန်နိုင်ငံသားကြီးဌာနရဲ့မူဝါဒမဟုတ်ပါဘူးဆိုပြီးတော့သူတို့ဟိုတရားဝင်ကြေညာတာပေါ့နော်အဲ့တော့ဒီ NUGပေါ်မှာအခုလက်ရှိအမေရိကန်အစိုးရဘက်ကလက်ရှိတရားဝင်အစိုးရဖြစ်အတိအမှတ်ပြုလာနိုင်မဲ့အခြေအနေရောဘယ်လိုရှိလဲ
။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုကျမတို့တရားဝင်ကန့်ကွက်စာပေးပို့ခဲ့ပါတယ်။နာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကိုပေါ့နော်။ address လုပ်ပြီးတော့ကျမတို့ကန့်ကွက်စာပေးပို့ခဲ့တာရှိတယ်။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့တော့ ဒီမြန်မာပြည်ပေါ်မှာထားတဲ့သဘောထားဒီဒေါ်လာရေးပေါ်မှာထားတဲ့သဘောထားအထူးသဖြင့်ဒီမိုကရေစီရေးလှုပ်ရှားမှုပေါ်မှာထားတဲ့မူဝါဒအပြောင်းလဲမရှိပါဘူးပေါ့လေအဲဒီထုတ်ပြန်ချက်ကလည်းပဲဒါအစိုးရရဲ့မူဝါဒမဟုတ်ဘဲနဲ့ပေါ့လေဒီ research လုပ်တဲ့ဒီအစုအဖွဲ့ရဲ့မူဝါဒပဲဖြစ်ပါတယ်ဒါအောင်လဲသူတို့ပြန်ပြီးတော့ fix လုပ်နေပါတယ်ဆိုပြီးတော့ကျွန်တော်တို့တော့အဲတုန်းကအကြောင်းပြန်ခဲ့တာရှိတယ်ဆိုတော့ပြောရမယ်ဆိုရင်တော့ဒီလိုမျိုးထုတ်ပြန်လိုက်တဲ့ဟာဒီ American ပြည်ထောင်စုရဲ့မြန်မာပြည်ပေါ်မှာထားတဲ့နိုင်ငံတိုင်းမူဝါဒကိုဟိုနိုင်ငံတိုင်းမူဝါဒပြောင်းလဲလို့ဖြစ်တာမဟုတ်ပါဘူးပေါ့လေဒီအရင်မူဝါဒအတိုင်းပဲရှိနေပါတယ်ဆိုပြီးတော့ကျွန်တော်တို့နဲ့ဆက်သွယ်ပြောဆိုလာတာရှိပါတယ်
အဲ့တော့ဒီတရားဝင်အစိုးရဖြစ်ပေါ့နော်သူတို့အတိမတ်ပြုတ်ဖို့ဆိုပြီးတောင်းဆိုနေတာအမေရိကန်အစိုးရကိုထောက်ပြပြောဆိုနေတာလည်းရှိရဆိုတော့အဲ့ဒီအလားအလာရောဘယ်လိုမြင်လဲရှင
်ကျွန်တော်သိမမြင်သေးဘူးဟိုပုံမှန်လင်းလင်းပြောပါလို့ရှင်ပေါ့နော်ဥပမာတခြားသောဟိုဒီနိုင်ငံရေးအင်အားစုတွေ position တွေကိုဆက်သွယ်ဆောင်ရွက်တလို့မျိုးပဲပေါ့နော်ဆိုတော့ဒီနိုင်ငံတွေမှာမူဝါဒတွေရှိပါတယ်ဆိုတော့ဒီအစိုးရကိုဆက်ဆံတာမဟုတ်ဘူးဒီနိုင်ငံကိုဆက်ဆံတာဆိုတဲ့ဟာမျိုးပေါ့လေ recognition နဲ့ပတ်သက်လို့ရှင်လည်းပဲကျွန်တော်တို့အစိုးရဆိုတဲ့အသုံးနှုံးတဲ့ NUG ဆိုလဲ NUG လို့ပဲသုံးတယ်နောက်ပြီးတော့ representative လို့ပဲသုံးတယ်အစိုးရအနေနဲ့သူတို့မသုံးလာသေးပါဘူးဆိုတော့ပြောရမယ်ဆိုတော့ကျွန်တော်တို့ကဒီကြားထဲမှာဒီ official engagement လုပ်တယ်ဆိုတာကနိုင်ငံတကာဥပဒေရေးအရာရောနိုင်ငံဒီနှစ်နိုင်ငံဆက်ဆံရေးပုံသဏ္ဍာန်ကြီး dynamic ကြီးကိုပါအကြီးကျယ်ပြောင်းလဲသွားနိုင်တဲ့အခင်းချင်းဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကတော့တော်တော်နဲ့သူတို့ American အစိုးရအနေနဲ့တော့ဖြစ်လေအောင်မယ်လို့တော့မထင်ဘူးဒါတွေအားလုံးကလည်းကျွန်တော်တို့မြေပြင်ပေါ်မှာကျွန်တော်တို့ဘယ်လောက်အလုပ်လုပ်နိုင်လဲလူထုနဲ့ကျွန်တော်တို့ရဲ့ကြားကဘယ်လိုအနေအထားမျိုးရှိလဲတော်လိုင်းရေးပေါ်မှာပဲပြန်ပြီးတော့မူတည်နေတာပေါ့နော်ဆိုတော့နိုင်ငံတကာထောက်ခံမှုဆိုတာလည်းပုံမှန်လင်းလင်းပြောရရင်တော့ကျွန်တော်တို့လူထုနဲ့ကျွန်တော်တို့တော်လိုင်းမြေပြင်ပေါ်မှာဖြစ်ပေါ်လာတဲ့အောင်မြင်မှုတွေအပေါ်မှာပဲမူတည်ပြီးတော့ပြောင်းလဲလာတာဖြစ်ပြီးတော့တစ်ဖက်သက်တော့ဟိုဒီကျမတို့ဘက်ကစူးစမ်းအထောက်မှုကျမတို့ရဲ့အောင်မြင်မှုမရှိဘဲနဲ့သူတို့ဘက်ကလည်းအတိမတ်ပြုလာမယ်လို့တော့ကျမတို့မမျှော်လင့်ဘူးတစ်ချက်ပဲစစ်ကောင်စီကိုအတိမတ်မပြုဘဲနဲ့ကျမတို့ကို officially engagement လုပ်ဖို့တော့လိုတယ်အဲအဲ့ဒီဟာကိုတော့ကျမတို့ဆက်လက်ပြီးတော့တောင်းဆိုသွားမှာဖြစ်တယ် officially engagement ကိုဟိုတီချက်ပို့ပြီးတော့မြင့်တင်သွားဖို့လို့တော့လိုသေးတယ်လို့ကျမတို့မြင်ပါတယ်
ဟိုနောက်တစ်ချက်ကကြတော့ဟိုအခုဟိုဒီအမေရိကန်ပြည်ထောင်စုမှာပေါ့နော်အရင်ဒေါ်အောင်ဆန်းစုကြည်ဆိုတာလက်ထက်တုန်းကဒီနိုင်ငံသား3ငွေဖြစ် reserve လုပ်ထားတဲ့ဒီ dollar billion 1 billion ပေါ့နော် dollar ဟုတ်ကဲ့အဲ့ဒီ reserve လုပ်ထားတဲ့ဟာကိုအခုချိန်ဒီ NUG နေနဲ့ပေါ့နော်လွှဲပေးဖို့ဆိုပြီးတော့အမေရိကန်ဆိုရကိုတောင်းဆိုထားရလဲရှိတာအခုအဲ့ဒီအချိန်ကြီးကဘာကြောင့်အမေရိကန်ဆိုရဒီလောက်ထိဒီ reserve ban ဟိုထိန်းသိမ်းထားတဲ့ငွေလွှဲပေးကိစ္စကြန့်ကြာနေရလို့မြင်လဲရှင
်အကြောင်းပေါင်းများစွာရှိလိမ့်မယ်လို့တော့မြင်ပါတယ်ပထမအချက်ကလည်းပဲခုနပြောသလိုအစိုးတရားဝင်အစိုးရတရက်အနေနဲ့အဲကျမတို့ကိုနိုင်ငံတကာမှာအတိအမှတ်မပြုသေးတာကလည်းတင့်အချက်ပါမယ်နောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်နေတဲ့ territorial control အုပ်ချုပ်မှုတွေအပိုင်းပေါ်နိုင်ငံရေးစနစ်အပြောင်းလဲတွေဒါတွေကိုလည်းအဲကျမတို့ကအခုချိန်မှာဟိုဘာပဲပြောတိုက်ပွဲဝင်နေရစေကာလပဲဖြစ်နေသေးတဲ့အချိန်မှရဲနောက်ကျမထင်ပါတယ်ဒီဟာလဲခုနပြောသလို legitimacy နဲ့အတိအမှတ်ပြုမှုနဲ့recognition နဲ့ဆက်ဆက်နေတာဖြစ်တဲ့အတွက် recognition နောက်ကြမှာဒီဟာကဆက်ပြီးတော့လိုက်လာလိမ့်မယ်လို့ကျွန်တော်မြင်တယ်အခုချိန်ကြီးတော့ဒီဟာကကျွန်တော်တို့တို့လို့ထိလို့မရသေးပဲနဲ့ပေါ့လေထိမ့်သိမ်းခံထားရတဲ့အနေအထားမျိုးပဲရှိပါတယ်ဆိုတော့ခုနပထမအမမေးခဲ့တဲ့အဖြေနဲ့တော့ဆက်ဆက်နေပါတယ
်ဟုတ်ကဲ့ so NUG အနေနဲ့ရောမျှော်လင့်ထားလာရှင်ဒီအခုဒီကိစ္စမှာပေါ့နော
်ကျွန်မပုံမှန်လေးလေးပြောမယ်ကျွန်တော်နိုင်ငံတကာကိုတိတ်မမျှော်လင့်တော့ပို့ပြောရမယ်ဆိုလို့ရှိရင်လေတော်လိုင်းအောင်မြင်ဖို့ကကျမတို့လူတို့နဲ့ကျမတို့ပဲအဓိကကြရတယ်လို့ကျမတို့မြင်တယ်အဲ့တော့အဲ့ဒီဟာအပေါ်မှာနိုင်ငံတကာကကျမတို့အောင်မြင်ရင်သူတို့ကျမတို့ကိုထောက်ခံလာလိမ့်မယ်မအောင်မြင်ဘူးဆိုလို့ရှိရင်တော့လေစွန့်ခွာသွားလိမ့်မယ်ပေါ့နော်ဆိုတော့ဒီ၃နှစ်အတွင်းမှာကျမတို့ဗာမြင်လာရလဲဆိုတော့ကျမတို့တိတိပပတော်လန်ရေးကိုအပြောင်းလဲဖြစ်စေနိုင်တဲ့အထောက်ပံ့ကနိုင်ငံတကာလာမှာမဟုတ်ဘူးကျမတို့ပြည်သူလူထုနဲ့ကျမတို့တော်လန်ရေးအင်အားစုတွေရဲ့ညီညွတ်မှုဒီရုန်းကန်မှုခွန်အားဒီရပဲလာလိမ့်မယ်လို့ကျမတို့ယုံကြည်လာတယ်ဒါပေမဲ့ဒီလိုပြောလို့နိုင်ငံတကာကအရေးမကြီးဘူးလို့ပြောတာမဟုတ်ဘူးဒါပေမဲ့ဟိုဥပမာပေးကြရမလားဟိုမကြက်ဥကြက်ဥထဲကကြက်ကလေးအကောင်ပေါက်ဖို့ဆိုရင်အပြင်းအဖိအားတွေကြောင့်မဟုတ်ဘူးကို့အတွင်းကနေပြီးတော့ရုံးကန်ပြီးတော့မှထွက်လာမှသာရအောင်ကျမတို့တိုင်းပြည်ကနိုင်ငံတော်အစ်စ်အတွက်တော်လှန်ရေးအစ်စ်စနစ်အစ်စ်အတွက်ရုံးကန်နေပြီးတော့မွေးဖွားလာမှဖြစ်တဲ့အတွက်ကြောင့်မို့ဒီဥပမာကိုပဲကျမတို့ပေးခြင်းနဲ့အပြင်းအလာတဲ့ pressure တွေဖိအားတွေဆိုတော့ကျမတို့လူထုရဲ့လိုအပ်ချက်ကျမတို့တိုင်းပြည်ရဲ့လိုလားတဲ့နိုင်ငံရေးပန်းနိုင်တဲ့ direction ညတူရာတွေရှိမယ်မတူရာတွေရှိမယ်ပေါ့နော်ဒီလိုမျိုးပဲလာကြမှာပဲဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့မိတ်ဆွေနိုင်ငံတွေများရင်များသလောက်ကောင်းတယ်ဒါပေမဲ့လည်းပဲဒီ၃နှစ်အတွေ့အကြုံရဆိုလို့ရှိရင်တော့ကျမထင်တယ်နိုင်ငံတကာကလည်းသူ့မှာ issue တွေအများကြီးလည်းရှိသလိုမြန်မာအရေးနဲ့ပတ်သက်လို့ရှိရင်တော့တခြားသောထည့်သွင်းစဉ်းစားရမယ့်မဟာဗျူဟာအကျိုးစီးပွားတွေနိုင်ငံကြီးတွေချားမှာရှိတဲ့ check and balance ကိုကျော်လွန်ပြီးတော့ကျမတို့အရင်မှမစဉ်းစားဘူးလို့ကျမတို့အဲ့ဒီလိုမြင်တယ်။ဒါကြောင့်မို့လို့ကျမအခုနိုင်ငံတကာကိုလာတယ် advocate လုပ်တယ်ဆိုတော့ငါတို့ဟာနိုင်ခြေရှိတယ်။ငါတို့ဟာ vision ရှိတယ်။ငါတို့တိုင်းပြည်ကိုငါတို့ဘယ်လိုတည်ဆောက်မလဲဆိုတော့ငါတို့တွေချမှာသဘောတူညီထားပြီးသားဖြစ်တယ်ဆိုတဲ့သတင်းစကားကိုပေးဖို့လို့လာတာဖြစ်ပြီးတော့အကယ်၍ကျမတို့အောင်မြင်မှုနဲ့အတူတူသူတို့လည်းအောင်လိုက်ပါခြင်းနဲ့ဆိုလို့ရှိရင်တော့ကျမတို့ထောက်ခံဖို့ပြောတာပဲဖြစ်ပြီးတော့ကျမတိတ်အများကြီးနိုင်ငံတကာမျှော်လင့်မှဒီတော်လိုင်းအောင်မယ်လို့လာမှအောင်လို့ဘယ်လိုပြောမလဲနိုင်ငံတကာအထောက်ပံ့ရမှအောင်မြင်မယ်လို့ယုံကြည်လို့လာနေတာမဟုတ်ဘဲနဲ့ကျမတို့အောင်မြင်မှုကနိုင်ငံတကာရဲ့အောင်မြင်မှုလည်းဖြစ်တယ်ဆိုတော့ပြောဖို့လို့လာတာဖြစ်ပါတယ်
။ဒီအခုအမေရိကန်တည်ထောင်စုကချမှတ်ထားတဲ့ဒီ Burma App ပေါ့နော်။အဲ့ဒီ Burma App မှာဒီအခုဆိုရင် NUG တို့နောက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုပါသူတို့အတိမတ်ပြုတယ်ဆိုတာမျိုးဖော်ပြထားတယ်ပေါ့။အတိမတ်ပြုတယ်ဆိုတာပေါ့နော်။သူတို့နာမည်နဲ့ဖော်ထုတ်ပြီးတော့သူတို့ဒီဘတ်ဂျက်ပေးမယ်ဆိုတဲ့ကိစ္စ၊ကူညီပံ့ပိုးမယ်ဆိုတဲ့ကိစ္စတွေလည်းပါတော့ဒီ Burma App အခုအနေထားရအာတာချက်အာနေချက်တည်းအခုဘာတွေလဲရှင်
အားမရှိသေးဘူးပြောရမယ်ဆိုစာရွက်ပေါ်မှာပဲရှိသေးတယ်လို့ပဲကျွန်တော်တို့ပြောရလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီ implementation လုပ်တဲ့ agency တွေရဲ့သုံးနေတဲ့အဲခေါင်းစဉ်တွေပေါ့နော် project ခေါင်းစဉ်တွေ budget ခေါင်းစဉ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင် leadership training တို့ပြောချင်တာပေါ့နော်တခြားကျွန်တော်တို့လိုအပ်နေတာတွေရှိတယ်ဥပမာဆိုပါဆိုအခုဆိုတော်လိုင်းရဲရမြေပြင်အခြေအနေတွေအရာဟိုဘယ်လိုပြောမလဲ federal unit တွေပေါ်လာနေပြီဆိုတော့ local governance တွေကကျွန်တော်တို့မှာအတွေ့အကြုံမရှိဘူးတကယ်လို့ဒီတော်လိုင်းရဲလွန်ကာလမှာ power vacuum ဖြစ်စေလို့ဘူးတည်ငြိမ်မှုကိုလိုလားတယ်ဆိုရင်အဲ့ဒီတကယ်လို့အပ်တဲ့နေရာတွေမှာကျွန်တော်တို့အကူအညီလိုနေတာတွေအကူအညီပေးတင်တယ်ဒီ budget တွေကအဲ့ဒီမှာသုံးတင်တယ်လို့ကျွန်တော်တို့မြင်တယ်အထူးသဖြင့် federal ပြည်ထောင်စုကိုထူထောင်တဲ့အခါမှာ federal unit တွေအကောက်မှုလိုတယ်အဲ့တော့ mainstream မှာသွားနေတဲ့နိုင်ငံရေးရည်မှန်းချက်ပန်းတိုင်နဲ့အထောက်ပံ့ဖြစ်မဲ့ inline ဖြစ်တဲ့အခုထိန်းချုပ်ဒေသတွေပေါ်လာနေပြီเนาะဒီ federal unit တွေအနေနဲ့ပေါ်လာနေပြီဆိုတော့ဒီတော်လိုင်းရေးကာလမှာကိုပဲကျွန်တော်တို့က federalization process ရဲ့အခြေခံလေးဟာစနေပြီလို့ပြောလို့ရတယ်အဲ့တော့အဲ့ဒီ local governance ကြီးကျွန်တော်တို့ထိန်းချုပ်ထားတဲ့ဒေသန္တရအုပ်ချုပ်ရေးတွေမှာထိထိရောက်ရောက်ဖြစ်အောင်လို့အကူအညီတွေပေးတင်တယ်လို့ကျမတို့မြင်တယ်ဒီနယ်ပယ်တွေကိုအကူအညီပေးဖို့ပဲအဲကျမတို့ဒီ American ပြည်ထောင်စုကိုရောနိုင်ငံတကာကပေါ့နော်အကူအညီပေးမဲ့အဲဒီ donor countries တွေရောကျမတို့ဒီသတင်းစကားကိုပဲပေးပါတယ်ဒါမှသာလေကျမတို့တော်လှန်ရေးနဲ့ဒီအကူအညီထောက်ပံ့မှုတွေက inline ဖြစ်မှာမဟုတ်လို့ရှင်တော့ကို2021အာနာမသိန်းခင်တုန်းကအခြေအနေတုန်းက project title တွေအတိုင်း2021အာနာသိန်းပြီးနောက်ပိုင်းမှာလုံးနေရဆိုပြီးဘလို့မှအနာနဲ့စီတက်မှာမဟုတ်ဘူးပြောရရင်တော့ American ဒီလိုမျိုးရကွန်တန်နာမျိုးတွေကနားနဲ့စီလွေးတဲ့နေရာမှာလုံးလုံးမမအသုံးချလို့ပဲဖြစ်နေလိမ့်မယ်လို့ကျွန်တော်တော့မြင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါ်စင်ပါအောင်
ကျေးဇူးတင်ပါတယ
်ဒီ OA စီဒီယိုလာပြီးတော့သိဆုံးပြုပေးရတဲ့ကျေးဇူးတင်ပါတယ်ရှင
့်ကျေးဇူးတင်ပါတယ်ကျွန်တော်လည
်းမတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့49လိုင်းလမီတာ190အပြင် Facebook နဲ့ YouTube တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မဆုမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းများသတင်းများစတဲ့ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စာကြရအောင်ပါ။မြန်မာနိုင်ငံမှာ2024ဖေဖော်ဝါရီလတရက်မှာစစ်တပ်ကအာဏာသိမ်းခဲ့တာ3နှစ်ပြည့်တော်မှာဖြစ်ပြီးမြန်မာနိုင်ငံတိုင်းရင်းသားဒေသတွေရောတခြားဒေသတွေမှာပါစစ်မီးတောက်လောင်နေဆဲဖြစ်ပါတယ်။အခြေခံစားသောက်ကုန်စည်တွေမြင့်တဲ့လောင်စာဆီပြက်လက်အိုးအိမ်ပျောက်ဆုံးပြေးကြရသူဒိုးပွားနဲ့အခြေအနေတွေကိုပြည်သူတွေစိုးစိုးဝါရင်ဆိုင်နေရတာကနေပြည်ရော့မဲ့ပုံမတွေ့ရသေးပါဘူး။ဒီအခြေအနေမှာတော်လိုင်းရေးရေချင်းအမြင့်ဆုံးရောက်ပြီးတော့စစ်တပ်ပြိုလဲမဲ့အနေအထားရှိပါသလား။မီဒီယာတွေမှာဘလို့ရေးသားနေကြပါသလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဆောင်းပါးရှင်ပြည်သွင်းနိုင်တဲ့အသူအလိမ်မှတင်ဆက်ထားပါတယ်။
ားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်တပ်အာဏာသိမ်းတဲ့3နှစ်ပြည့်ချိန်မှာမြန်မာ့နေဦးတော်လှန်ရေးအမြင့်ဆုံးအနေထားကိုရောက်နေပြီလားတနည်းအားဖြင့်စစ်တပ်ပြုမှတ်ကိုရောက်နေပြီလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဗိုလ်ချုပ်မှုကြီးမေအောင်လှိုင်ခေါင်းဆောင်တဲ့စစ်တပ်ဟာ2020ယူကောက်ပွဲရလဒ်ကိုလက်မခံငင်းပယ်ပြီးပြည်သူလူထုစံတကိုလစ်လျူရှုကာယူကောက်ခံအရသားဆိုးရကိုဖြုတ်ချအာဏာသိမ်းခဲ့တာ2024 February 1ရက်ဆိုရင်3နှစ်ပြည့်ပါပြီအာဏာသိမ်းစစ်ကောင်စီတပ်တန်း3နှစ်ပြည့်ပြီဖြစ်တယ်လို့လက်နက်အားကိုးနဲ့အကြမ်းဖက်အာဏာသိမ်းတဲ့စစ်တပ်ကိုစန့်ကျင်တော်လှန်ခဲ့တဲ့ပြည်သူလူထုရဲ့ຫນွေဦးတော်လှန်ရေးကြီးဟာလည်း3နှစ်နီးပါးရှိလာခဲ့ပြီဖြစ်ပါတယ်စစ်ကောင်စီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419အရဆိုကာအရေးပေါ်အခြေအနေကြီးညာပြီးနိုင်ငံတော်အာဏာကိုရယူခဲ့ပါတယ်အရေးပေါ်ကာလတက်တန်းကိုလည်းတစ်နှစ်တတ်မှတ်တယ်လို့ကြေညာခဲ့ပါတယ်အရေးပေါ်ကာလတစ်နှစ်တတ်မှတ်တယ်လို့ဆိုပေမဲ့တစ်နှစ်ပြည့်ပြီးနောက်ပိုင်းမှာအရေးပေါ်ကာလကို6လတကြိမ်တက်တန်းတိုးလာခဲ့တာ4ကြိမ်ရှိခဲ့ပါပြီစစ်ကောင်စီအနေနဲ့အရေးပေါ်ကာလတက်တန်းကိုအခုလို၄ကြိမ်အထိတိုးခဲ့တာဟာသူတို့ကင်ဆွဲထားတဲ့2008အခြေခံဥပဒေနဲ့ကိုမကိုက်ညီဘူးလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြကြပါတယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးတိုင်းပင်ခံကောင်စီ NUCC တို့အပါအဝင်တော်လှန်ရေးအင်အားစုအသီးသီးကလည်း2008အခြေခံဥပဒေကိုလက်မခံဖျက်သိမ်းကြောင်းထုတ်ပြန်ကြေညာထားပြီးဖြစ်တာလည်းတွေ့ရပါတယ်
အာနာဒိစကောင်စီဟာသူလုံဆောင်မဲ့လုပ်ငန်းစဉ်5ရပ်ကိုထုတ်ပြန်ထားပါတယ်။လုပ်ငန်းစဉ်4မှာထောက်ရရင်းရင်းရရရှိရေးအတွက်တနိုင်ကလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ပါအတိုင်းဆောင်ရွက်မယ်။လုပ်ငန်းစဉ်5မှာအရေးပေါ်ပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရရွေးကောက်ပွဲကျင်းပမယ်။အနိုင်ရပါတီကိုအာဏာလွှဲမယ်လို့ဆိုပါတယ်။ထောက်ရရင်းချက်ရေးအတွက်ဘလောက်ဆောင်ရွက်နိုင်တယ်တော့မသိပါဘူး။အာနာသိန်းသာ3နှစ်ရှိချိန်မှာတော့ပြည်ရင်းစစ်ပုံမှုကျယ်ပြန့်လာပြီးတော့မြန်မာနိုင်ငံမှာရှိတဲ့မြို့နယ်ပေါင်းရဲ့68ရာခိုင်နှုန်းဖြစ်တဲ့မြို့နယ်ပေါင်း220မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ ISP မြန်မာရဲ့လေလာချက်မှာဖော်ပြထားတာတွေ့ရပါတယ်စစ်ကောင်စီဟာရွေးကောက်ပွဲလုပ်မယ်လို့တစားစားအော်နေပေမဲ့လည်းရွေးကောက်ပွဲဘယ်စီဘယ်ဝယ်မှမသိသေးဘူးလို့ဆိုရမှာပါအခုထိရွေးကောက်ပွဲကျင်းပမဲ့အချိန်မတက်မတ်နိုင်သေးပါဘူးဒီအကြောင်းကိုမင်းစီမသတင်းဌာနကစာရေးဆရာမဗတ်တီတာစန်းကျောင်းကိုအင်တာဗျူးမှာပေးပါတယ်ဗတ်တီတာစန်းကျောင်းကအခုချိန်မှာရွေးကောက်ပွဲအကြောင်းပြောတာအတော်လေးတော့ရင်ဆိုင်ကောင်းတယ်ဘာမှရေးရရမရှိတဲ့အချိန်မှာရွေးကောက်ပွဲလုပ်ပြီးမြမနိုင်ငံရဲ့အခင်းအကျင်းကြီးကိုပြောင်းလဲပေးလိုက်မယ်လို့ထင်တာတော်တော်တော့ရေးစရာကောင်းတယ်လို့ပြောကြခဲ့ပါတယ်
2010ကနေ2020အတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်မြမပြည်သူတွေရရှိခံစားနေရတဲ့တည်ငြိမ်မှုနဲ့ဒီမိုကရေစီခွင့်ရေးတွေတိုးတက်ဖွံ့ဖြိုးမှုအရှိန်ရလာတဲ့စီးပွားရေးပညာရေးနဲ့ကျန်းမာရေးအခြေအနေတွေဟာ2021 February 1ရက်စစ်တပ်ကအာဏာသိမ်းခဲ့တာကြောင့်အခြေအနေတွေအလုံးဆုပ်ယုပ်ပျက်စီးခဲ့ရတယ်ဆိုတာကတော့မငြင်းနိုင်တဲ့အချက်လို့ဆိုရမှာပါရွေးကောက်ပွဲကတဆင့်ပြည်သူစန္ဒမဲနဲ့ရွေးချယ်တင်မြှောက်ထားတဲ့အစိုးရကလက်နက်အားကိုးနဲ့ဖြုတ်ချအာဏာသိမ်းတဲ့စစ်တပ်လုံရက်ကိုလက်မခံနိုင်တဲ့အတွက်လူထုလူသားစားအသီးသီးပါဝင်တဲ့တိုင်းရင်းသားပြည်သူတွေဟာနိုင်ငံတော်ဝန်မှစန့်ကျင်စန္ဒပြကြတယ်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြတာကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တယ်။အဆုံးမတော့ဒါတာချင်းလှန်လှန်ချင်းအတွေးခေါ်နဲ့ကြီးပင်းလာတဲ့စစ်တပ်ကိုခုခံတော်လှန်ဖို့လူငယ်တွေဟာလက်နက်ကင်တော်လှန်ရေးနီလန်းကိုမဖြစ်မနေရွေးချယ်ရတဲ့စီဆက်ရောက်ခဲ့ပါတယ်။
လက်နက်ကိုင်တော်လှန်ရေးကိုအဓိကအခြေပြုတဲ့မြမတွေဦးတော်လှန်ရေးဟာ3နှစ်ကာလတိုင်ခဲ့ပါပြီ။ဒီသုံးနှစ်တာကာလအခြေအနေနဲ့တော်လန်ရေးရဲ့လာရအပေါ်ဘလို့မြင်ပါသလဲလို့အမေရိကန်ရေးတပ်မှတာဝန်ထမ်းဆောင်ခဲ့တဲ့အငြိမ်းစားဒုတိယပိုးမှူးကြီးဒေါက်တာပီပီဝင်းဘတ်ကိုမေးတဲ့အခါအခုလိုပြောပါတယ
်မြမတော်လန်ရေးဟာ3နှစ်မြောက်ရောက်လာတဲ့အခါမှာတော်တော်ပဲအားကောင်းလာတယ်အချိန်နဲ့အများကြီးရှိလာတယ်နောက်ပြီးစစ်တပ်ဘက်ကလည်းတော်တော်များများကြဆုံးနေတာတွေတွေ့ရတယ်အဲဒီကြောင့်မလို့လဲ tipping point ရောက်ပြီလို့ပြောလို့ရတယ်စစ်တပ်ထဲမှာလည်းကြည်လိုက်အခုဆိုအရင်မဲ့သူတို့ရဲ့စိတ်ဓာတ်တွေကျတာတွေများတယ်အဲဒီကြောင့်မလို့defection တွေများလာတယ်ရှေ့တန်းမှာတိုက်လို့ရှိလို့ရှင် Jasunari, Pomobro Miare, Ajamurule, Lene Charari, Lemonari Pilari, the Churis of Sakani Le, Lelo Layabi, Yiji de Sakani Le, Lelo Yat Layabi, so at Dima Yame Shayai Gauni, Rabajan Lesuro, Dola Yepega, Bubang Sang Yen Nilo, a Bubang Sang Yen Nine Kama, Shayna Labi, or any Shayne She needed a karma, the yo piole, the yo la dale, bama miau. Do want a shame, a pinny lame. The jamro 2024 a young ye gire tipping point on the end point loop yaw put drago. Did that bobby or boobons on your yame? Good chima dip so that buhago, bobro don't nine lucian. The tipping point of yaw put a young mian lame. Dips are a defection. International pressure, no? Now people support, so you might be an ambulance. A Dika Tabido, low nightmare, who bounce on your nightmare solution, the 2024 mark, the gay, empoingo, Yapu, Miai, Chenine.
Dauda Mimi Wimbagaro, Yamanu, Dolan, you don't be a jama, Dolan ye, a means own nita, Dolan ye, a yeji's own chain, the Niapin, sit up you, ma, tipping poingo, Yashi Navy. တော်လိုင်းရဲ့အားစုတွေအခုတည်းပိုပြီးတော့ပူပေါင်းဆောင်ရွက်နိုင်မယ်ဆိုရင်2024မှာတော်လိုင်းရဲ့အဆုံးသတ်အန်ပွိုင်းကိုရောက်ရှိနိုင်တယ်လို့သုံးသပ်ထားပါတယ်။ဆောင်းပါးခြင်းဂျွန်အန်အက်စ်ကတော့သုံးသပ်သူတချို့ကစစ်တပ်ပြိုလဲဖို့တဲတဲလေးပဲကြံတော်တယ်။တချို့ကတော့အဲ့ဒီလိုပြောဖို့စောသေးတယ်။စစ်တပ်ဘယ်အချိန်ပြုတ်ကြမယ်ဆိုတာပြောရခက်တယ်။ဒါပေမဲ့စစ်တပ်ဟာပုံမှန်အခြေအနေကြောင့်ပ ပူပေါင်းဆောင်ရွက်မှုကအတော်လေးအားနည်းနေသေးတယ်လို့အေယာဝတီသတင်းဌာနကဖော်ပြခဲ့တယ်။မြန်မာနိုင်ငံကိုဖျို့ဖျဲပြိုကွဲသွားနိုင်တဲ့အခြေအနေကကယ်တင်နိုင်ဖို့တခုရီးသောနည်းလမ်းကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့တနည်းအားဖြင့်ကိုယ့်ဂျမားကိုဖန်တီးခွင့်ပေးရင်ဖြစ်တယ်ဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေထုတ်လွှင့်ခဲ့ပြီးသားရုပ်သံတဲ့ဗီဒီယိုသတင်းတိုလေးတွေကိုတော့ VOA ရဲ့အနေနဲ့စာမျက်နှာမှာရော VOA ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာပါပြန်လည်ကြည့်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ခုတော့အပတ်စဉ်တင်ဆက်နေတဲ့ ISP မြန်မာရဲ့မြင်ကွင်းကျဲမဆူပါရခိုင်မြောက်ပိုင်းကတိုက်ပွဲတွေဟာတရုတ်စီမံကိန်းတွေရှိနေတဲ့ရခိုင်တောင်ပိုင်းဘက်ကအခုနေဆာမိုင်းကစပြီးတော့ကူးဆက်လာပါတယ်။ ISP မြန်မာရဲ့ခုတစ်ပတ်မြင့်ကွင်းကျဲမဆူမှာအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ
်။ရခိုင်တပ်တော်နဲ့စစ်ကောင်စီကြားတိုက်ပွဲတွေဟာခုနှစ်ဇန်နဝါရီလဇန်ပိုင်းကစပြီးတရုတ်စီမံကိန်းတွေရှိနေတဲ့ရခိုင်ပြည်နယ်တောင်ပိုင်းထိကျယ်ပြန့်လာပါတယ်။စစ်ကောင်စီရဲ့ဒဏ္ဍာရီရေတပ်ဌာနချုပ်ကိုရခိုင်တပ်တော်ကဇန်နဝါရီ22ရက်မှာတိုက်ခိုက်ခဲ့ပါတယ်။ဒါဟာတလအတွင်းနှစ်ကြိမ်မြောက်တိုက်ခိုက်မှုဖြစ်ပြီးဇန်နဝါရီ10ရက်မှာလည်းတစ်ကြိမ်တိုက်ခိုက်ခဲ့ပါသေးတယ်။ဒဏ္ဍာရီရေတပ်ဌာနချုပ်ဟာရခိုင်မှာအကြီးဆုံးရေတပ်စခန်းဖြစ်ပြီးကြောက်ဖြုံမြို့နယ်မှာရှိပါတယ်။တရုတ်စီမံကိန်းတွေဖြစ်တဲ့အထူးစီးပွားရေးဆောင်တဲ့ရထားလမ်းကားလမ်းစီမံကိန်းတွေကြောက်ဖြူမြို့နယ်မှာရှိနေတာပါ။ကြောက်ဖြူနယ်မဝေးလှတဲ့ရံပြဲမြို့နယ်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီနဲ့ညီတော်မဟာမိတ်သုံးဖွဲ့အကြားအပြစ်ရဖို့ဟိုက်ကင်သဘောတူညီချက်ရှိခဲ့ပေမဲ့ရခိုင်ဒေသမှာတော့တနက်တန်မဆဲသွားတဲ့အပြင်ပိုပြီးပြင်းထန်လာပါတယ်။ခုနှစ်ဇန်နဝါရီ17ရက်မှာဟိုက်ကင်သဘောတူညီချက်ရရှိခဲ့တာပါ။တရုတ်နိုင်ငံရဲ့ဂျာဝင်စည်းစမ်းမှုနဲ့အပြစ်ရဖို့သဘောတူခဲ့တာဖြစ်ပါတယ်။သဘောတူညီချက်နောက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေတိတိတတ်တာရော့သွားပါတယ်။ဒါပေမဲ့ရခိုင်စစ်မျက်နှာတစ်ခွင်လုံးမှာတော့တိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့စစ်တွေမြို့ကိုပါစစ်ရေးအရာချင်းချောက်လာပါတယ်။အခုနှစ်ဇန်နဝါရီ24ရက်မှာပေါတော်မျိုးကိုရခိုင်တပ်တော်ကထိန်းချုပ်လိုက်ပါတယ်။စစ်တွေမျိုးဟာပေါတော်မျိုးနဲ့ဆက်နှမိုင်သာဝေးတာပါ။ရခိုင်တပ်တော်အနေနဲ့ရခိုင်ပြည်နယ်ကစစ်ကောင်စီစခန်း186ခုထက်မနည်းဘူးလဲသိမ်းပိုက်ထားပါတယ်။အများဆုံးကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ပေါတော်မျိုးကစစ်ကောင်စီစခန်းတွေပါ။ဇန်နဝါရီ14ရက်တုန်းကလည်းပလောဝမျိုးနယ်ကိုထိန်းချုပ်နိုင်ပြီလို့ရခိုင်တပ်တော်ကကြေညာခဲ့ပါတယ်။ ရခိုင်နဲ့ချင်းနေသားတွေကစစ်ကောင်စီတပ်တွေဟာစိတ်တက်ပြတ်ပြပြီးဖက်ပြေးတာနဲ့လက်နက်ချတာတွေလှုပ်လာကြပါတယ်။ဇန်နဝါရီ16ရက်မှာကြောက်တော်အခြေဆိုင်ခလာရ539တရင်တစ်ခုလုံးလက်နက်ချခဲ့ပါတယ်။ဒါကရခိုင်စစ်မျက်နှာမှာပထမဆုံးတရင်လိုက်လက်နက်ချမှုဖြစ်ပါတယ်။တပ်မိသားစုဝင်တွေပါဝင်အင်အား300ဝန်းကျင်လက်နက်ချခဲ့တာပါ။ရခိုင်တပ်တော်နဲ့တိုက်ပွဲတွေမှာအိန္ဒိယဘက်ကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား932ဦးထပ်မံနေရှိခဲ့ပါပြီ။ဒါ့အပြင်ချင်းတော်လိုင်းရဲ့တပ်ဖွဲ့တွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာလည်း103ဦးထပ်မံနေအိန္ဒိယကိုထွက်ပြေးခဲ့ပါသေးတယ
်။အခုတော့မြန်မာပြည်မှဗေဇာများကဏ္ဍရောက်ပါပြီ။ပြည်သူတွေရေးပို့လာတဲ့အကြံပြုချက်တွေနဲ့ရင်ဖွင့်လွှာတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ထားပါတယ်။
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်စာမြေးရေးနေကြဦးဆိုင်ခန်းထုံးဆိုတဲ့တော်ရရှင်ကျမတို့ထုတ်လွှင့်ပေးနေကြ Facebook ကကျမတို့ထုတ်လွှင့်ပေးနေကြအစီအစဉ်အောက်မှာမှတ်ချက်လာပြီးရေးလာတာတွေ့လိုက်ပါတယ်ရှင်ဦးဆိုင်ခန်းထုံးရဲ့ရုပ်ကိုလည်းမြင်လိုက်ရပါတယ်နော်ဦးဆိုင်ခန်းထုံးကမင်္ဂလာပါရှမ်းပြည်ရဲ့စောင်းချမ်းညလေးပါ view ဤအဲ့ရတဲ့ကနေနားတော်ရဆင်နေပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ရာသီဥတုတော်တော်အေးမယ်လို့ထင်မိပါတယ်နော်အခုလိုမျိုးအစီအစဉ်နားဆင်ရင်လည်းမှတ်ချက်လာရေးလာတဲ့အတွက်ကြောင့်မလို့ဦးဆိုင်ခန်းထုံးကိုမျက်တော့မှတ်မိပြီးတော့ဒီစာလေးကိုဖော်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးထူးတင်ပါတယ်နောက်ထပ်သောရရှင်တယောက်နာမည်မခေါ်ပါနဲ့တဲ့သူကတကယ်တမ်းကျတော့ VOE ကိုကျေးဇူးတင်စာလေးပဲခတ်တူတူရေးလာတာပါဒါမဲ့နာမည်မဖော်ပြစီခြင်းနဲ့သောရရှင်ဖြစ်ပါတယ်သူကလည်းအမြဲတမ်းအားပေးနေပါတယ်အချိန်နဲ့တပြေးညီသတင်းမှန်တွေကြည့်ရလို့လည်းကျေးဇူးတင်ပါတယ် VOE ဌာနတစ်ခုလုံးကျမ်းမာပါစေနောက်တစ်ပေါင်းများစွာလည်း VOE တည်တတ်နိုင်ပါစေမြန်မာပြည်ကပေးစာများအစီအစဉ်ကနေနာမည်ကိုထည့်မခေါ်လိုက်ပါနဲ့နော်ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါစိတ်ချပါနော်နာမည်မခေါ်စီခြင်းတဲ့သူတွေကိုကျမသတိထားပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကျွန်တော်ကနေပြည်တော်သားတယောက်ပါတဲ့ VOE ကိုကျွန်တော်ငင်းငယ်လေးတည်းကတီးလုံးကြားရင်အရင်ကမှတ်မိနေခဲ့တာပါဆုံးသွားတဲ့ကျွန်တော်ရဲ့ဖေက Radio တရှဲရှဲနဲ့ကျွန်တော်နားရရိုက်သွင်းခဲ့သလိုပါပဲ VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ် VOE အတန်ကြားတိုင်းနဲ့အဖေကိုသတိရပါတယ်ဟုတ်ကဲ့ပါဒီလိုစာတွေလည်းမကြာခဏရေးတတ်ပါရဲ့နော်ဖခင်ဖြစ်သူအဖိုးဖြစ်သူ VOE ကိုအစီအစဉ်တွေကိုနားဆင်နေတဲ့ကြောင့်မလို့ဆက်ပြီးတော့နားထောင်ဖြစ်တယ်ဆိုရရင် VOE နားထောင်ဖြစ်ရင်မိဘဆွေမျိုးတွေကိုသတိရဖြစ်တယ်ဆိုတဲ့စာတွေမကြာခဏရရှိပါရဲ့ရှင်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်နောက်ထပ်သောရရှင်သူကတော့နာမည်မခေါ်ပါနဲ့လို့မပြောတဲ့အတွက်ကြောင့်မလို့ကိုဆုမင်းဖြစ်ပါတယ်သူက VOE အစီအစဉ်တွေကိုရှာမတွေးလို့ပါဆိုတော့ရေးလာပါတယ်
ကျွန်တော် view တခါမှစာမေးဘူးပါဘူးကျွန်တော်လက်ရှိမလေးရှားမှာနေပါတယ် view ရဲ့ထုတ်လင်းတဲ့အစီအစဉ်ကိုမနက်တိုင်းနားထောင်ပြပါတယ်မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကဘာလို့မထုတ်လွှင့်တော့တာလဲကျွန်တော် YouTube ပေါ်မှာရှာတာလည်းမတွေ့တော့ပါဘူးပြီးတော့နန်းလောင်တင်ဆက်တဲ့ဥရုရာတီနဲ့အနာဂတ်အစီအစဉ်ကိုလည်းအမြဲနားထောင်ပြတယ် view ဝိုင်းတော်သားများရှင်လန်းကြပါစေ
ဟုတ်ကဲ့ကိုဆူမင်းကြီးကျမတို့ view ကနေပြီးတော့ပတ်စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတေချာဆင်းနေကြဆောင်ပြီးတော့နားထောင်ဖို့ရတဲ့အတွက်ကြောင့်လို့ကျေးဇူးတင်ပါတယ်နော်ကိုစုမင်းပြောတာဟုတ်ပါတယ်မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကျမတို့မထုတ်လွှင့်တော့ပါဘူးနော်အခုနောက်ပိုင်းမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့လည်းကိုက်ညီတဲ့လူမှုရှုခင်းဆိုတဲ့အစီအစဉ်ကိုမဆုမြတ်မွန်ထုတ်လွှင့်ပေးနေပါတယ်အပတ်စဉ် radio အစီအစဉ်မှာရောနောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်မှာပါကြည့်ရှုနိုင်ပါတယ်နော်နောက်ပြီးတော့ခုနကတော့လို့ blogger တွေပြောသမျှအစီအစဉ်လိုမျိုးမရှိတော့တဲ့အစီအစဉ်တွေရှိတယ်လို့မျိုးကျမတို့စီမကဒီကိုစုမင်းပြောထားတဲ့အထက်မှာပဲပါတယ်နန်းလောင်တင်ဆက်တဲ့ဥရုရာသီနဲ့အနာဂတ်အစီအစဉ်ဆိုတာမျိုးနောက်ပြီးတော့ဒီလူငယ်တွေအတွက်ချမ်းစီအစီအစဉ်ဆိုတာမျိုးနောက်ပြီးတော့မြေကြီးဩဇာဆိုပြီးတော့ဒီတောင်သူလယ်သမားတွေစိုက်ပျိုးရေးလောက်ကန်သူတွေအတွက်ဦးစားပေးထုတ်လွှင့်တဲ့အစီအစဉ်မျိုးအစီအစဉ်အသစ်တွေမျိုးစုံရှိပါတယ်နော်ဒါကြောင့်မို့အပတ်စဉ်အစီအစဉ်တွေကိုစောင့်မျှော်အားပေးပါလို့ပြောချင်ပါတယ်ကျေးဇူးတင်ပါတယ်ရှင် ာကြတဲ့စာရီတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပြီးတော့ကိုယ်နေစဉ်ပေါ်မှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာရီကိုလည်းလက်ခံရရှိပါတယ်။သူတို့ကျေးရွာမှာအတ္တမစစ်သားစုဆောင်နေပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ရဲ့သဘောထားအမြင်စာလေးကိုဖော်ပြပေးချင်ပါတယ်
။ PNU ကတရွာကိုစစ်သား၈ယောက်စုပြီးတော့စစ်သားတွေကိုလိုက်စုဆောင်နေရတယ်။အဖြစ်မနေသွားခိုင်းမဲ့သဘောမှရှိပါတယ်။ကျွန်တော်အရန်စိုးရင်ရပါတယ်။ကျွန်တော်တို့အိမ်မှာညီလေးနဲ့အမေတယောက်တည်းကျန်ခဲ့တာ။ညီလေးကပါသွားရင်တော့အမေဦးတယောက်တည်းကျန်ခဲ့မှာကိုအရန်ပဲစိုးရင်မိပါတယ်။ဝင်ရရင် PNU ထဲကိုဝင်စေချင်ပါဘူး။ PNL တဲ့ဝင်ရင်စစ်ကနည်းနည်းတတ်တာလို့ယာသေးတယ်ဗျာ။ပြပရောက်နေပြီမဲ့စိတ်ကရွာတဲ့အိမ်ထဲရောက်နေပါတယ်စိတ်တော့ကတွေဖြစ်ရပါတယ်သူတို့လူရက်တွေရက်တန်းကရောက်အောင်လို့ view ကနေတဆင့်ပြောပြပါမြန်မာပြည်အများဆုံးငြင်းညံ့ပါစေလို့ဆုတောင်းပါတယ
်ဒီတော်ရရှင်ကပြပရောက်နေပြီမလဲရွာမှာကြံခဲ့တဲ့ညီလေးကိုစိတ်ပူလို့ပါလို့ရေးလာပါတယ်သူကစစ်ထဲဝင်ရရင်တော့စစ်ကောင်စီလက်အောက်ခံ PNO တက်ထဲတော့မဝင်ချင်ပါဘူးလို့သူရဲ့သဘောထားကိုရေးလာတာဖြစ်ပါတယ်နော်အခုဆက်ပြီးတော့နာမည်တော့မဖော်ပြပါနဲ့အခုညီလေးတောင်းကျင်လို့ပါလို့ရေးလာတဲ့တော့ရှင်ဆာကိုလည်းဖော်ပြပေးကြပါလိမ့်ရှင
်အခုညီလေးတောင်းကျင်လို့ပါခင်ဗျာနိုဝင်ဘာလ2ရက်နေ့ကခွတ်ခိုင်မြို့နယ်တမိုးညင်းမှာဖမ်းဆီးထိန်းသိမ်းထားတဲ့မတ်ကြီးလက်လက်တင်အခုချိန်ထိပြန်လည်လွတ်မြောက်နိုင်ခြင်းမရှိသေးတဲ့အတွက်မိဘမောင်နှမသားချင်းတွေကစိတ်ပူပင်တဲ့အကြောင်းသတင်းဆက်ပြီးပါအောင်ခင်ဗျာအဖမ်းခံရတာကတော့ TNL အဖွဲ့ကဖြစ်နေလို့ပါအဆက်အသွယ်တော့ရပါတယ်ဒေသခံလူကြီးတွေနဲ့ပြန်ခေါ်တော့ဗိုလ်ကြီးမရှိလို့ပဲပြောနေလို့ပါနေရတာကလည်းမင်းကလေးတယောက်တည်းဆိုတော့အားငယ်နေမိတယ်လို့ပြောပါရယ်အသက်က18နှစ်ပဲရှိပါသေးရဲ့ VOE သတင်းကတာဝန်ရှိသူဗိုလ်ကြီးဆက်သွယ်ကူညီတောင်းခံလိုပါတယ်ခင်ဗျာ
โอเคသူကစာရေးပြီးတော့ Messenger ထဲကိုတက်ပုံလဲပို့ထားတာပါပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ဇန်နဝါရီလ24ရက်နေ့တော့ကတော့သူစာထည့်ရေးလာပါတယ်ပြန်လဲလွတ်မြောက်လာပါပြီတဲ့တက်ပုံလေးလဲပါပါတယ် VOE ကဆက်သွယ်ပေးလို့လားတော့မသိပါဘူးအထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ဆက်သွယ်ပေးတာမဟုတ်ပါဘူးဒါမဲ့အထူးဝမ်းသာပါတယ်နော်ကျမတို့က VOA သတင်းဌာနအနေနဲ့ဖြစ်ပေါ်တဲ့သတင်းကိုပဲတင်ပြရတဲ့သတင်းဌာနဖြစ်လို့ဒါမျိုးကိုလည်းတော့ပြောလို့တော့မရနိုင်ပါဘူးနော်ဘာပဲဖြစ်ဖြစ်ဖန်ခံထားရတဲ့သမီးလေးပြန်ပြောလွတ်လာတယ်ဆိုလို့အထူးဝမ်းမြောက်မိပါတယ်ရှင်လာရှိုဒီဘောလမှာအတင်းအဓမ္မငွေကြေးကောက်ခံမှုရှိပါတယ်ဆိုရရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်
။လာရှိုမန်ဆန်ဒီဘောလမှာ TNL တပ်ဖွဲ့ဝင်တွေပင်လုံမှာဆက်ကြီးထတ်ကောက်နေပါသေးတယ်။ဒဇဘာလမကုန်ခင်နှစ်ပတ်လောက်ကပါပထမရက်ကကားခွန်ဆောင်ဖို့ပြောပါတယ်ပြီးလိုက်ပါတယ်။ဒုတိယရက်ကျတော့အဲ့ဒီအခွန်ဆောင်ဆောင်ရွက်နဲ့တွားလောက်ခင်ပြီးပါတယ်။ယနေ့တတိယရက်မှာတော့အခွန်ဆောင်ဆောင်ရွက်တသက်မရတော့ပါဘူး။အသွားကုန်အခွန်မှာပါဇက်စည်းနဲ့တောင်းပါတယ်။အပြံမှာလဲကုံထက်တင်လာလို့ကုံစုံခွန်ထက်တောင်းပါလေ။ငဲတဲ့ပမာဏမဟုတ်ပါဘူး။တောင်းကနေပြီးတော့တိန်ခဏတိပြေးရတဲ့ကားလည်းရှိပါရယ်။ကားခွန်ဆိုတာကအကုန် PC လို့အစကပြောပါရယ်။အခုကသွေးဆုပ်စရာကားနဲ့လာတော့ရှိနေတဲ့ကားတွေကိုနီးမြူးမြူးနဲ့ဂုတ်သွေးဆုပ်ပါတော့ရယ်။ဒီတိုင်းဆက်သွားနေမယ်ဆိုရင်ကားမောင်းစားလို့ဘလူးမအစင်ပြပြတိုင်တော့လို့အခုလိုမျိုးရေးတာပါ။ TNL အထက်လူကြီးတွေလက်အောင်ငယ်သားတွေကိုထိမ့်ပေးဖို့မြစ်တိုင်ရဲ့ခံပါလေ။တော်လိုင်းလမ်းစဉ်မအောင်မြင်မဲနဲ့ပြည်သူထောက်ခံမှုဆုံးရှုံးသွားရင်တမရလူပြုတ်ကွဲသွားနိုင်ပြီးတော့ရေရှိမာပြည်သူတွေအမြင့်ဆုံးနဲ့သာရင်ဆိုင်ရမှာကိုခေါင်းဆောင်တွေလည်းလူလာမယ်မဟုတ်ဘူးလို့ထင်ပါတယ်
။ဒါကတော့သူတို့ပြည့်ရဲ့အတိုင်းသားနေမြေတွေအဝေးပြေးလမ်းတွေမှာငွေကြေးကောက်ခံမှုတွေရှိပါတယ်ဆိုတော့တော်ရရှင်တယောက်မကြေမနဲ့အစာရေးလာတာဖြစ်ပါတယ်ရှင်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းတွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မျက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်ထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဒီရက်နေ့ရဲ့ခင်ရှင်ရွှင်လန်းချမ်းမြေ့ကြပါစေရှင်။အန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့ထူခြားစံပြသတင်းများအစီအစဉ်ရောက်ပါပြီအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်စ်ဘတ်မြို့မှာခွေးတစ်ကောင်ကသူတစ်ခင်ရဲ့ပိုက်ဆံအမေရိကန်ဒေါ်လာ4000ကိုကိုက်ပြစ်လိုက်ပါတယ်။ဂျပန်နိုင်ငံငါးလေလံတင်ပွဲမှာတော့တူနာငါးတစ်ကောင်ကိုအမေရိကန်ဒေါ်လာ8သိန်းနီးပါးနဲ့လေလံတင်ရောင်းချခဲ့ပါတယ်။ချီလီနိုင်ငံဆန်ဒီယာဂိုမြို့လည်းကပေ160ကျော်အမြင့်မှာပြင်သစ်နိုင်ငံသားတယောက်ပေ800ကျော်ကျိုးရန်ရှောင်နိုင်ခဲ့ပါတယ်။ဒီလိုထူးခြားဆန်းများသတင်းတွေကိုတော့ကိုဝင်းခတ်မောင်နဲ့မဤတန်းစင်တို့တင်ပြထားပါတယ်။
ရေဂန်ပြောင်းစုပင်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့မှာခွေးတစ်ကောင်ကသူ့သခင်ရဲ့ပတ်စံအမေရိကန်ဒေါ်လာ4000ကိုကိုက်ပြစ်လိုက်ပါတယ်။အိမ်နောက်ဖေးချန်ပီယံနေတဲ့အတွက်လုံသမားတွေကိုငွေချေပေးဖို့ဘဏ်ကနေငွေထုတ်လာပြီးမိဖို့ကြောင့်လည်းမှခဏချထားတော့မိနစ်30လောက်အတွင်းမှာပဲခွေးလေးဆီဆီလ်ကပတ်စံတွေကိုအကုန်စုပ်ဖြဲပြီးကိုက်ပြစ်လိုက်တာဖြစ်ကြောင်းသခင်ဖြစ်သူကလေတန်ကပြောပါတယ်။ငွေဆက်ကူတွေကိုဟတ်ထိုးဝါစာမျိုးချလိုက်တဲ့အတွက်အစာမကြေဝမ်းပြက်ပြီးခွေးလေးစစ်ဆေးက MB1 သွားတာကိုလည်းကလေတန်နဲ့သူစနီးကယ်ရီတို့ရှင်းရပါသေးတယ်။သူတို့ငွေထုတ်ခဲ့တဲ့ဘဏ်ကိုဖုန်းဆက်ပြီးကျမတို့အိမ်မွေးခွေးကပတ်စံတွေကိုစားလိုက်လို့ဘယ်လိုလုပ်ရမလဲလို့မေးတော့ခွေးတွေကငွေဆက်ကူနဲ့ကိုချိန်တက်တာကြောင့်အဲ့လိုဖြစ်တတ်ပါတယ်လို့ဘဏ်မန်နေဂျာကပြောပါတယ်။အမှတ်စင်တွေကိုဖတ်လို့ရသေးတဲ့ငွေဆက်ကူတွေရှိသေးရင်တော့ပတ်စံအစားတို့လဲပေးမယ်လို့ဘဏ်ကပြောတာပါ။ခွေးလေးစစ်စဲကအရင်ဒါမျိုးမလုပ်ဖူးပါဘူးလို့သူ့တခင်တွေကကာကွယ်ပြောဆိုပြီးသူစားလိုက်တဲ့ပတ်စံတော်တော်များများကိုဘန်ကပြန်အစားထိုးပေးနိုင်ခဲ့တယ်လို့လည်းသူ့တခင်တွေကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့တော်မှာနှစ်သိက္ခူချိန်တိုင်းနှစ်စဉ်ကျင်းပလေရှိတဲ့ငါးလီလံတင်ပွဲမှာဒူနာ၅တကောင်ကိုအမေရိကန်ဒေါ်လာ၈သိန်းနီးပါးနဲ့ဂျန်ဝါရီလ9ရက်နေ့ကလေးလံတင်ရောင်းချခဲ့ပါသည်ငါအသားစိတ်အလွာလိုက်စားတာနဲ့ထမင်းပြူနဲ့ရောလိုက်တဲ့ဆူရှိစားသုံးရောင်းချမှုနဲ့ကြော်ကြတဲ့ဂျပန်နိုင်ငံမှာအလေးချိန်924.9ပေါင်ရှိတဲ့ Blue Fin Tuna စူးတောင်ပြတူနာ၅တကောင်ကို American Dollar 938,900 နဲ့ညီမျှတဲ့ဂျပန်ယန်ငွေ 114.24 သန်းလောက်နဲ့ရောင်းချခဲ့တာဖြစ်ပါသည်ကျင်းရလ9ရက်နေ့တိုကျို5စီးကြီးမှာဒူနာ5လေးလံတင်ရောင်းချမှုမစခင်နှစ်သက်9ရက်နှစ်ဆက်တဲ့နေတုန်းကလှုပ်ခတ်ခဲ့တဲ့ဂျပန်ငြိမ်းချောင်းထိခိုက်သေးဆုံးရတဲ့သူတွေအတွက်အထိတ်မှတ်ခေတ္တဆိုင်ငင်ခဲ့ကြပါသည်တိုကျိုမြို့တော်ရဲ့အကြီးဆုံး5စီးမှာ1999ခုနှစ်ကတည်းက5လီလံတင်ပွဲကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာဒူနာ5ကစံချိန်တင်ဈေးအကြီးဆုံးနံပါတ်4နေရာမှာရှိခဲ့တယ်ဆိုပြီးကျိုတိုသတင်းမှာဖော်ပြထားခဲ့ပါသည်
ကိုဗစ်ရဲ့ရောဂါကာလ2020ပြည့်နှစ်2021နဲ့2022ခုနှစ်တွေတုန်းကတူနာငါဝဲလိုအားကျခဲ့တာကြောင့်လေလံတင်ဆီအများကြီးမရခဲ့ပါဘူးဖူကူရှိမာမြို့မှာအနုမြူဒဏ်သင့်ရေတွေကိုပြန်ပြီးတော့တန့်စင်ပြီးတော့ပင်လယ်ထဲကိုပြန်သွင်းမဲ့အကြောင်း2023ဩဂတ်လတုန်းကဂျပန်အစိုးရကကြေညာခဲ့ပြီးတဲ့နောက်ဟောင်ကောင်လိုမျိုးတခြားနိုင်ငံတွေကဂျပန်နိုင်ငံကပင်လယ်စာဝဲသင့်မဝဲသင့်ပြန်ပြီးတော့သုံးသပ်မှုတွေလည်းရှိနေခဲ့ပေမဲ့ဂျပန်ပင်လယ်စာဈေးကွက်မှာတော့လက်ဆက်တဲ့ငါအစိမ်းအသားစွာကိုဝယ်စားလိုတဲ့ဖောက်တယ်တွေများနေတော့မယ်ဖြစ်ပါတယ်ရှင
်ချီလီနိုင်ငံဆန်ဒီယေဂိုမြို့လည်းပေ160ကျော်အမြင့်မှာပြင်သစ်နိုင်ငံသားတယောက်ပေ800ကျော်ဂျိုဒန်ရှောင်းနိုင်ခဲ့ပါတယ်ပြင်သစ်ဂျိုဒန်ရှောက်သူနေတန်ပေါ်လင်းကကိုင်းစရာမလိုပဲအမြင့်164ပေမှာအကွာအဝေး886ပေထိဂျိုဒန်လျှောက်ပြနိုင်ခဲ့တာပါ164ပေအမြင့်ဆိုတာက148ပေမြင့်နဲ့စူးလီဖျားထက်ပေ20ထပ်မြင့်ပါသေးတယ်သူမတော်တဆပြုတ်ကြရင်မြေကြီးပေါ်ကျမတော်အောင်လို့ခါမှဂျိုးနဲ့တော့တွဲထားတာပါဒေသခံတွေရဲ့ပြဆက်ပွဲတော်တွေနဲ့လည်းတိုက်ဆိုင်ခဲ့တာဖြစ်ပြီးမြေပြင်ပေါ်ကပရိသတ်တွေကလက်ကုပ်လဝတီဗီအားပေးခဲ့ကြပါတယ်သူဟာ2021ခုနှစ်တုန်းကလည်းပြင်သစ်နိုင်ငံရဲ့အထင်ကရအီဖယ်မြော်စင်ရဲ့ပထမတဲ့အမြင့်ကနေပေ230အမြင့်မှာအကွာအဝေး1968ပေထိဂျိုဒန်လျှောက်ခဲ့မှုပါတယ်ခင်ဗျာ
ဒီလိုဒနာရီတွေကကလေးတွေကိုလက်ဆောင်တွေယူလာပေးတတ်တယ်။သူတို့ကောင်းဆုံးမကြီးဘက်ဖနာတယောက်နာမကျန်တဲ့ကလေးလူနာတွေစီကိုသွားပြီးတော့လက်ဆောင်ပေးနိုင်ဖို့အီတလီရဲဝန်ထမ်းတွေက Lamborghini ဇိမ်ခံပြိုင်ကားနဲ့လိုက်မောင်းပို့ခဲ့ပါလေ။သူတို့ကောင်းဆုံးမကြီးဘက်ဖနာအဖြစ်ရဲမီတယောက်ကဝတ်ဆင်ခဲ့တာဖြစ်ပြီးရောမမျိုးဂျမယ်လီစေယုံကကလေးလူနာတွေစီကိုဇန်နဝါရီလ6ရက်နေ့ကသွားလည်ခဲ့တာဖြစ်ပါတယ်။သူနဲ့အတူတခြားရဲဝန်ထမ်းတွေကလည်းကလေးတွေနဲ့စကားပြောဆော့ကစားပေးခဲ့ကြပါတယ်။ဒဏ္ဍာရီပုံမြင်တွေကသူတော်ကောင်းဆုံးမကြီးဘာဖနာကလိန်မာတဲ့ကလေးငယ်တွေကိုတကြားလုံးနဲ့လက်ဆောင်တွေကလေးတွေရဲ့ချီအိတ်ထဲအပြည့်ထည့်ပေးတာဖြစ်ပြီးတော့စိုးတဲ့ကလေးတွေအတွက်တော့မီးသွေးတုံးတွေပဲပေးတာဖြစ်ပါလိမ့်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရဲ့သတင်းသုံးသပ်ချက်ဒီမိုကရေစီရဲ့ရာကျန်းမာရေးစီးပွားရေးနဲ့ဥတုရာသီစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မှာသုံးသပ်ချက်နဲ့ပဟုတုတရဖွဲ့ကဏ္ဍဆောင်ကို VOA မြန်မာပိုင်းရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချက်ကိုတင်ပြပါမယ်ရှင်။ကုလသမဂ္ဂရဲ့ပါလက်စတိုင်းဒုက္ခသည်များကူညီရေးဌာန UNRWA အတွက်ရန်မုံငွေကိုချက်ချင်းပြန်လည်ထည့်ဝင်ကြဖို့ကုလသမဂ္ဂအတူရင်းမှုချုပ်ကတင်းငွေနေမှာတောင်းဆိုလိုက်ပါတယ်။ Israel ကိုအောက်တိုဘာ9ရက်ကတိုက်ခိုက်ခဲ့ရမှာကုလဒုက္ခသည်ကူညီရေးဌာနကဝန်ထမ်းတရားစင်လောက်ပါဝင်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးနေစဉ်အတွင်းဂါဇာကဆစ်ရှောင်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့ Mr. Antonio Guterres ကပြောပါတယ်။ဆူဆွဲတဲ့အတိုင်းဟုတ်မှန်ခဲ့မယ်ဆိုရင်တော့သူတို့ဟာရာဇဝတ်ကြောင်းနဲ့တရားစွဲခံရနိုင်တယ်လို့လည်းအတူရင်းမှုချုပ်ရဲ့ကြေညာချက်မှာပြောထားပါတယ်။ပင်လယ်နီကိုဖြတ်သွားတဲ့ကုန်တင်သင်္ဘောတွေအပေါ်ဟူသီစစ်သွေးကြွတွေကတိုက်ခိုက်နေတာတွေရပ်သွားအောင်လို့အီရန်ကိုတရုတ်ကဖိအားပေးရေးဆွေးနွေးခဲ့တာမအောင်မြင်ခဲ့ဘူးလို့အမေရိကန်ကပြောပါတယ်။အမေရိကန်အမျိုးသားလုံးချုပ်ရဲ့အကြံပေးဂျက်ဆူလီဗန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့တွေ့ဆုံခဲ့ရမှာအခုလိုဆွေးနွေးခဲ့တာဖြစ်ပေမဲ့တရုတ်ကအီရန်အပေါ်ရထားတဲ့စီးပွားရေးဩဇာကိုအသုံးပြုလို့ပုံမရဘူးလို့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ပိုရဟန်မင်းကြီးကတနင်္ဂနွေနေ့မှာပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလက်နက်အသံတွေနဲ့နာကျင်ငုံကြီးတံတွေကနေရာယူခဲ့တာ၃နှစ်သားရှိခဲ့ပြီဖြစ်ပြီးလက်နက်တွေကိုလူသားတွေနဲ့တရားမျှတမှုအတွက်အသုံးပြုကြဖို့တချို့မြန်မာခရီးယန်ဘုန်းတော်ကြီးတွေနဲ့အတူလက်တွဲတောင်းဆိုလိုက်ပါတယ်လို့လည်းပို့ရဟန်မင်းကြီးကပြောပါတယ်။ငြိမ်းချမ်းရေးဟာခီးတစ်ခုဖြစ်ပြီးတော့ပါဝင်ပတ်သက်တဲ့အဖွဲ့အားလုံးဆွေးနွေးညှိနှိုင်းရေးခြေလှမ်းကိုလှမ်းကြဖို့ပန်ကြားလိုကြောင်းတဦးနဲ့တဦးနားလည်ကြားစေလိုကြောင်းဒါမှသာမြန်မာနိုင်ငံဟာညှိအကိုမောင်နှမတွေရင်ကြားစေနိုင်တဲ့ပန်းနိုင်ကိုရောက်ရှိမှာဖြစ်တယ်လို့လည်းပို့ရဟန်မင်းကြီးကပြောဆိုသွားပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကကိုရဲမောင်ဖြစ်ပါတယ်။သတင်းလာနေမနေ့ခင်း6နာရီရနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49လိုင်းလာမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ကင်းပြီးတော့ကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ် ချစ်မနှံလာပါအမေရိကန်ကနေဒီကနေ့ညဖက်ထုတ်လွှင့်သွားမယ့်ညနေခင်းအစီအစဉ်တွေကိုလည်းညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ7လိုင်းဒိုမီတာ19လိုင်းဒိုမီတာ25တို့ကနေတင်ဆက်သွားအောင်မှာဖြစ်ပါတယ်